Welcome to the Voice of America in Burmese.
Mingla ba khmyar view American day 2020 pye July 30 ye pauk chan ni mne khin season rwe go myama sanaw chin 6 nay ga 90 flight to meter 24 40 51 ne flight meter 190 ru ga ne thon de pe ni ba bi ပေါ့ကြနေမယ်ခင်ရဲ့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်တော်ရမ်းထုံးကတင်ဆက်ပေးတော့ပါမယ်။ကမ္ဘာ့တလောကိုဗစ် -19 ကူးစက်သူအရေအတွက်18တန်းကျော်နဲ့သေဆုံးသူ6,900ကျော်ရှိနေပြီးအမေရိကန်ပြည်ထောင်စုမှာတော့ကူးစက်မှုနှုန်းနဲ့အသေးပြောက်နှုန်းကအများဆုံးဖြစ်ပါတယ်။အခုချိန်ထိအမေရိကန်နိုင်ငံမှာကူးစက်သူစုစုပေါင်း 4.4 တန်းကျော်နဲ့ဗုဒ္ဓဟူးနေ့အထိသေဆုံးသူ3,000ခွဲကျော်ရှိကြောင်း John Hopkins တက္ကသိုလ်ကကောက်ယူထားတဲ့အချက်အလက်တွေအရသိရပါတယ်။နိုင်ငံတွင်း California, Florida နဲ့ Texas ပြည်အပါအဝင်ပြည်내ချို့မှာလည်းနေ့စဉ်နမမဟုတ်အပတ်စဉ်ကူးစက်မှုစံချိန်တင်မြင့်တက်နေတာပါတချို့ပြည်내တွေမှာစီးပွားရေးလုပ်ငန်းတွေနဲ့လူများလည်ပတ်တဲ့နေရာတွေကိုပြန်ဖွင့်ပေးတာကအခြေစိုးလုံးလာတယ်လို့အမေရိကန်ကျန်းမာရေးပညာရှင်တွေကပြောပါတယ်ယောဂထိန်ချုပ်ရေးရှင်းလင်းသိကြတဲ့လမ်းကြံချက်တွေနဲ့အမိတ်တွေကိုဘ ਹੁ ဆွေရကပြတ်တမ်းပေးတာမရှိတဲ့အတွက်ပြည်내အုပ်ချုပ်ရေးမှုတွေအနေနဲ့ယောဂထိန်ချုပ်ရေးဒေသဆိုင်ရာကျန်းမာရေးလမ်းကြံချက်တွေကိုသာထုတ်ပြန်နေရတယ်လို့လည်းပြောပါတယ် COVID-19 ကူးစက်မှုနှုန်းမြင့်တက်နေတဲ့နိုင်ငံတွေရဲ့ Australia နိုင်ငံမှာတော့ Victoria ပြည်နယ်မှာဗုဒ္ဓဟူးနေ့တရက်ထဲကူးစက်သူ920ကျော်နဲ့သေဆုံးသူ13ယောက်ရှိပါတယ်။ဒါတရက်တွင်းကူးစက်မှုအများဆုံးစတင်တင်ခဲ့တာပါ။ပြည်နယ်တွင်းကူးစက်မှုစုစုပေါင်း9900ကျော်နဲ့သေဆုံးသူ105ယောက်ရှိပြီးတနင်္ဂနွေလုံးအတိုင်းအတာအရကူးစက်သူ16200ကျော်နဲ့သေဆုံးသူက189ယောက်ရှိပါတယ်။ဒီနှစ်တည်းကျပါလို့ရှိတဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုအချိန်ရှိဆိုင်ဖို့သမ္မတဒေါ်နယ်ထရမ့်ကပထမဆုံးအကြိမ်ပြောလာနေပါတယ်။သတ္တပတိနေမနက်ပိုင်းကသူ့ရဲ့ Twitter မှာစာရိုက်ကနေမဲပေးမဲ့စနစ်ကြောင့်2020ပြည့်နှစ်သမ္မတရွေးကောက်ပွဲဟာအမေရိကန်သမိုင်းမှာမဲလိမ်မှုတွေနဲ့မှားယွင်းရေတွက်မှုတွေအများဆုံးရှိမဲ့ရွေးကောက်ပွဲလို့အထောက်အထားမပါဘဲရေးသားထားပါတယ်။အဲဒီလိုဖြစ်လာမဲ့ဆိုရင်အမေရိကန်ပြည်ထောင်စုအတွက်ရှက်စရာဖြစ်တာကြောင့်လူတွေဘေးကင်းရန်ကင်းနဲ့မဲပေးနိုင်တဲ့အချိန်အထိရွေးကောက်ပွဲကိုရွှေ့ဆိုင်မလားလို့လည်းသူကမေးခွန်းထုတ်ထားပါတယ်။လွန်ခဲ့တဲ့3ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲကိုရွှေ့ဆိုင်နိုင်တဲ့အခွင့်အာဏာအမေရိကန်သမ္မတမှာမရှိပါဘူး။အခြေခံဥပဒေအရရွေးကောက်ပွဲရက်ကိုကွန်ဂရက်ကသတ်မှတ်ပြဋ္ဌာန်းရတာဖြစ်ပါတယ်။Illinois ပြည်내ကအောက်တော်မှာ Rodney Davis ကတော့ဒီနေ့ရွေးကောက်ပွဲရွှေ့ဆိုင်မှာမဟုတ်ဘူးဆိုပြီး Twitter မှာတုတ်ပြန်ရေးသားလိုက်ပါတယ်။ Congress ကရက်ကိုသတ်မှတ်တာဖြစ်လို့ရံပြောင်းသင့်ပဲစီစဉ်ထားတဲ့အတိုင်းဥပဒေအရဒီမှာလာ3ရက်နေ့မှာရွေးကောက်ပွဲလုပ်မယ်လို့သူကပြောပါတယ်။ Republican အမတ် Rodney Davis ကရွေးကောက်ပွဲနဲ့ပတ်သက်တဲ့တရားရေးကိစ္စတွေကိုကန့်တွယ်တဲ့အောက်တော်စီမံအုပ်ချုပ်ရေးကော်မတီဝင်တူလည်းဖြစ်ပါတယ်။သမ္မတထရမ့်ရဲ့ရည်တချက်ကိုသူ့ရဲ့ Republican Party သားမကပဲ Party ချင်းတစ်ခုစလုံးကအမတ်တွေကဝေဖန်နေတာဖြစ်ပါတယ်။ New Mexico ပြည်နယ်က Democratic အထက်လွှတ်တော်အမတ် Tom Udall ကသမ္မတကအခုလိုပြောတာကအတော်လေးစိုးရိမ်ပူပန်စရာဖြစ်တယ်လို့ Democracy ကျင့်စရာပေါ်ချက်သိမ်းထားပေါ်ရာတိုက်ခိုက်မှုဖြစ်တယ်လို့လည်းပြောပါတယ်။ COVID-19 ကြောင့်ရွေးကောက်ပွဲရှိဆိုင်မှုအကြံပြုစကားထွက်လာနေချိန်မှာပဲသမ္မတ Donald Trump ကကုလသမဂ္ဂထရေညီလာခံသို့လူကိုယ်တိုင်တက်ရောက်ပြီးမိဘပြောကောင်းပြောမယ်လို့ကုလသမဂ္ဂဆိုင်ရာ American အမြဲတမ်းလေ Kelly Craft ကပြောပါတယ်ကမ္ဘာကောင်းဆောင်တွေတက်ရောက်တဲ့ဒီကုလသမဂ္ဂညီလာခံကြီးကို COVID-19 ကြောင့် online ကနေလှုပ်ဖို့အဖွဲ့ဝင်နိုင်ငံတွေကပြည်ခဲ့တဲ့ပတ်ကပဲဆုံးဖြတ်ခဲ့တာပါတမ္ပတ်ကြီး Kelly Craft ကကမ္ဘာကောင်းဆောင်တွေတဲ့သမရထရန့်တယောက်ပဲညီလာခံကိုကိုယ်တိုင်တက်ရောက်စကားပြောတဲ့လူဖြစ်ပါလိမ့်မယ်လို့လည်းပြောပါတယ်သမရအင်ဂျူရောကတော့ဒီ season နဲ့ပတ်သက်လို့အသေးစိတ်ထပ်မံပြောကြတာမရှိသေးပါဘူးAmerican Congress လွှတ်တော်အစအဦးထဲမှာနှာခေါင်းစီးမတက်မလျာစည်းကမ်းကိုစတာပရီနီကစတင်ချမှတ်လိုက်ပါတယ်။နိုင်ငံရဲ့အရေးကြီးပုဂ္ဂိုလ်တွေစုဝေးရာလွှတ်တော်အတွင်းကျမကြီးအရာဘေးရန်ရဲ့ကင်းရှိရေးလှဆောင်မှုဖိအားတွေနဲ့ရင်ဆိုင်ရပြီးတဲ့နောက်မှာအောက်လွှတ်တော်ဥက္ကဋ္ဌနန်းစေပလောက်စီကအခုလိုအမိန့်ချမှတ်လိုက်တာပါ။ American အောက်လွှတ်တော်အမလူဝီဂိုမတ် COVID-19 ကူးစက်ခံရပြီးနောက်ဗုဒ္ဓဟူးနေ့နောက်ပိုင်းမှာနန်းစေပလောက်စီကအခုလိုအမိန့်ကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။လွှတ်တော်အမဂိုမတ်ဟာလွှတ်တော်တွင်နှာခေါင်းစီးမဝတ်စင်မဲ့နေတာကိုလည်းမကြသေးခင်ကတွေ့ခဲ့ကြရပါတယ်ပြီးခဲ့တဲ့လတော့က CNN သတင်းနဲ့အင်တာဗျူးတစ်ခုမှာတော့သူကကိုရိုနာဗိုင်းရပ်စ်ရှိမရှိပုံမှန်စစ်ဆေးမှုခံယူနေတဲ့အတွက်နှာခေါင်းစီးမတက်တာလို့ပြောခဲ့ပူပါတယ်အသက်66နှစ်ရှိပြီဖြစ်တဲ့ Republican အမတ်ဂိုမတ်ထာပြီးခဲ့တဲ့အင်္ဂါနေ့တုန်းကအောက်လက်တော်တရားရေးကော်မတီရှုမှတ်မှာလုပ်ခဲ့တဲ့ရှင်းနေချိုဝီလျံဘာရဲ့ကြားနာပွဲကိုတက်ရောက်ခဲ့ပါတယ်အဲဒီကြာနာပွဲကိုနှာခေါင်းစီးမတက်ပဲတက်ရောက်တဲ့ Republican အမတ်တော်တော်များများကိုလည်းတပါပတိ Jerry Nadler ကစူပူချိန်မောင်းပြောဆိုခဲ့ပါသေးတယ်ခင်ဗျ ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ဧပြီလကဇွန်လအတွင်းအမေရိကန်စီးပွားရေး 9.5 ရာခိုင်နှုန်းကျဆင်းခဲ့တယ်လို့အမေရိကန်ကုသရေးဝန်ကြီးဌာနကပြောပါရယ်။စတာဘရီနီကထုတ်ပြန်ကြေအရဆယ်စုနှစ်ခုနှစ်စုနှစ်အတွင်းမှတ်တမ်းထားတဲ့ကစားလို့သုံးလပတ်ကာလတခုမှာစီးပွားရေးအကျဆင်းဆုံးလည်းဖြစ်ပါရယ်။ဇန်နဝါရီလကမှလာအထိပထမသုံးလပတ်ကာလတုန်းကလည်း 4.8 ရာခိုင်နှုန်းကျဆင်းခဲ့တာကြောင့်အမေရိကန်နိုင်ငံဟာစီးပွားရေးဇက်တိုက်ကျဆင်းမှုဖြစ်စဉ်နဲ့ဝင်ရောက်လာခဲ့ပြီးဖြစ်ပါရယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးပေါ်တည်ရောက်မှုတွေဇက်တိုက်ရှိနေတာမှာပြည်ရဲ့အပတ်တုံးကလည်းအမေရိကန်နိုင်ငံတဝန်းအလုပ်လက်မဲ့လျှောက်ထားသူ 1.4 သန်းရှိခဲ့ပါတယ်။အမေရိကန်လူသား18သန်းအခုချိန်ထိအလုပ်ပြန်မရကြသေးပါဘူး။အမေရိကန်ဘိုဟိုဗန်ဥက္ကဋ္ဌဂျေရုံးပေါဝယ်ကတော့နိုင်ငံထဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေတာကအမေရိကန်စီးပွားရေးကိုထိန်းချုပ်အန္တရာယ်ဖြစ်နေတယ်လို့ပေါ်တုံးတွေကပြောပါတယ်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 8.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1905တို့ကနေထုတ်လည်နေပါသေးရှင
်ကျွန်တော်ဝင်းမင်းပါခင်ဗျာတောက်ကြနေမနေ့ခင်VOA American တိုင်းရဲ့သတင်းတွေကိုဆက်ပြီးကြော့ပြနေပါတယ်။မြန်မာနိုင်ငံမှာတော့စစ်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာလုံမဲ့ရွေးကောက်ပွဲအတွက်တပ်မတော်ကလုံခြုံမှုမရှိဘူးလို့ကြေညာလာရင်ဒေတာတချို့မှာနောက်ရွှေ့ကောင်ရွှေ့ရလိမ့်မယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောလိုက်ပါတယ်။တပ်မတော်ကထိန်းချုပ်ထားတဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့တည်ထောင်ရေးဝန်ကြီးဌာနတွေကလည်းဒီပြည်နယ်မှာလုံခြုံတည်ငြိမ်မှုရှိမရှိကိုမကြာခင်ပိုင်းဖြတ်ပြီးမှဖြစ်တယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းကမနေ့ကပြောခဲ့တဲ့ပေါ်ရခိုင်ပြည်နယ်တွင်လူထုထောက်ခံမှုအားကောင်းနေတဲ့ရခိုင်ပါတီတွေဘက်ကပြင်းပြင်းထန်ထန်ပြန်ခြေပလိုက်ပါတယ်။ဦးလာသိန်းကဒီဒေသတွေမှာရွေးကောက်ပွဲချင်းပနိုင်မှုကငြိမ်းချမ်းတည်ငြိမ်မှုမရှိမဖြစ်လိုအပ်တယ်လို့ပြောပြီးမှရခိုင်မျိုးသားပါတီ ANP ကပြည်နယ်လွှတ်တော်မှဥမ္မောင်လှကျော်ကတော့မဲဆန္ဒနယ်မြေတစ်ခုမှာကိုစားပြုအမတ်မရွေးနိုင်ရင်ဒေသကလူထုပဲပိုနစ်နာခံစားရလိမ့်မယ်လို့ပြန်ပြောတာကို Reuters သတင်းဌာနမှာဖော်ပြထားပါတယ်။တမတော်အနေနဲ့ဒီလုံခြုံရေးခွင့်ပြုချက်မပေးရင်ကော်မရှင်ဘက်ကရွေးကောက်ပွဲလုပ်ပြီးမှမဟုတ်ဘူးလို့ဦးလာသိန်းကပြောပြီးမှတက်မတော်ပြောခွင့်ရတွေကို Writer သတင်းဌာနကဖုန်းခေါ်မေးမြန်းခဲ့ပေမဲ့ဖုန်းပြန်မဖြေခဲ့ပါဘူးခင်ဗျာမြန်မာနိုင်ငံကိုရောက်နေတဲ့ဗီယက်နမ်နိုင်ငံသား240နီးပါးကိုဗီယက်နမ်နိုင်ငံပြန်ဖို့ကယ်ဆယ်ရေးလေယာဉ်နဲ့ခေါ်ဆောင်ခဲ့ပါတယ်အသက်18နှစ်ယောက်ကလေးငယ်တွေကိုယ်ဝန်တွေတွေအသက်အရွယ်ကြီးရင်သူတွေနဲ့ယောဂအခမ်းရှိသူတွေပါဝင်တဲ့ဒီကြီးတဲ့တွေဟာဟိုချီမင်းမြို့ကြီးကလေစိတ်ကိုမနေ့ချက်တာရင်းတွေကရောက်ရှိခဲ့ပါတယ်။မြန်မာနိုင်ငံရှိ VNN တန်ယုံကအမှုထမ်းတွေအနေနဲ့ဒီခီးတွေတွေအားလုံးလေပေါ်မတက်ခင်အထိလိုအပ်တဲ့စစ်ဆေးမှုလုပ်ငန်းစဉ်အားလုံးချောမွေ့နိုင်အောင်သွားခုပေးခဲ့ကြပါတယ်။ VNN လေကြောင်းလိုင်းအနေနဲ့လည်းလေပေါ်မှာခီးတွေတွေရဲ့ကျန်းမာရေးအတွက်နဲ့ဒီ COVID-19 ကူးစက်မှုကာကွယ်ရေးအတွက်တင်းကျပ်တဲ့လုံခြုံရေးဘေးအန္တရာယ်ကင်းရှင်းရေးနဲ့တကူရေးတန်ရှင်းအစီအမံတွေချမှတ်ခဲ့ပါတယ်။ဟိုချီမင်းမြို့တန်ဆုံးတဲ့လေရင်ခွေးရောက်မှာတော့ခီးတဲ့အားလုံးနဲ့လေရင်အမှုတန်းအားလုံးကိုကျန်းမာရေးစစ်ဆေးကြတာနဲ့အစိုးရကသတ်မှတ်ပေးထားတဲ့အဆောက်အုံကွာရန်တင်းအသွားလာကန့်သတ်တာကိုလှုပ်ဆောင်ခဲ့ပါတယ်။ဒါအပြင်နောက်ထပ်ကယ်ဆယ်ရေးလေရင်3စီးနဲ့လည်းအမေရိကန်၊ကနေဒါနဲ့အရှေ့လေပိုင်းဒေသကဗီယက်နမ်လူမျိုးတွေကိုစစ်သားပေးနေမှာပဲပြန်ခေါ်ဖို့ရှိခဲ့ပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီရေးတက်ကြွတဲ့တိုက်ခိုက်ကိုယ်စားလှယ်ဆနှုပ်ကိုတရုတ်အာဏာပိုင်တွေကစက်တင်ဘာမှာလုံမဲ့ဆွတ်တော်ရွက်ောက်ပွဲမှာဝန်ဆိုင်ခွင့်ပိတ်ပင်လိုက်ပါတယ်။အကြောင်းကတော့တရုတ်ပြည်မကြီးအစိုးရကလည်းဟောင်ကောင်ပေါ်အသစ်ချမှတ်လိုက်တဲ့အမျိုးသားလုံခြုံရေးဥပဒေကိုဒီကိုယ်စားလှယ်တွေနဲ့ချိုးဖောက်တာအပြင်ဒီစီးပွားရေးအချက်အချာဒေတာရဲ့လွတ်လပ်မှုတွေဆုံဆုံလို့ဖြစ်တယ်လို့ဟောင်ကောင်အစိုးရကဆွဆွဲလိုက်ပါတယ်။အစိုးရရဲ့စီနယ်ချက်ထဲမှာတော့ဘယ်ကိုယ်စားလှယ်တွေအထူးကြကိုလာမဲ့ဥပဒေပြုကောက်စီရွက်ောက်ပွဲကနေပယ်ဖျက်လိုက်တယ်လို့တော့မပြောထားပေမဲ့ထင်ရှားတဲ့ဒီမိုကရေစီလှုပ်ရှားသူဂျော့ရှွာဝေါန်ကတော့ဒီပြိပင်ခံရတဲ့7ယောက်ထဲမှာသူပါနေတယ်လို့လူမှုကွန်ရက်မီဒီယာမှာအတည်ပြုပေးခဲ့ပါတယ်။ဝေါန်ဟာဒီလအစောပိုင်းကပဲလူပေါင်း6သိန်းကျော်အလွတ်တဘောမဲပေးခဲ့တဲ့အကျိုးရွေးကောက်ပွဲတွေမှာကိုယ်စားလှယ်လောင်းဖြစ်ဆုပြုခံရတဲ့ဒီမိုကရေစီတက်ကြွသူတွေကတူဖြစ်ပေမဲ့အာဏာပိုင်တွေဘက်ကတော့ဒါကတရားမဝင်ဘူးလို့ညင်းထားပါတယ်။အခြားပြိပင်ခံရသူတွေကတော့ဒီမိုကရေစီရေးထောက်ခံတဲ့စီးပစ်ပါတီဖွဲ့ဝင်3ဦးပါနေပြီးအစိုးရဘက်ကလည်းနောက်ထပ်ကိုယ်စားလှယ်တွေကိုဒီရွေးကောက်ပွဲမှာဝင်ပြိုင်ခွင့်မရှိဖို့ရှိနိုင်သေးတယ်လို့ထုတ်ပြောထားပါတယ်ခင်ဗျ။အာဖဂန်နစ္စတန်နိုင်ငံမှာတော့တာလီဘန်သဘုံတွေကဖမ်းထားတဲ့အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြန်လည်ဖို့ကြံနေသေးတာတွေကိုမကြာခင်လွှတ်ပေးတော့မယ်လို့ကြေညာလိုက်ပါတယ်။အ အာဖဂန်သမ္မတအာစရပ်ဂန်နီဘက်ကနေအလားတူအကျဉ်းသားပြန်လည်ရေးကိုကြီးညာပြီးနောက်တစ်ရက်မှာပဲတာလီဘန်တွေဘက်ကလည်းအခုလိုတုံ့ပြန်လာတာကြောင့်စစ်ပွဲတွေဖြစ်နေတဲ့ဒီနှစ်ဖက်အကြားဆွေးနွေးပွဲတွေစဖို့နှိမ့်ဆက်လာနိုင်ပြီလို့သုံးသပ်မှုတွေထွက်နေပါတယ်။ကာတာနိုင်ငံအခြေစိုက်တာလီဘန်ပြောခွင့်ရဆူဟေးရှာဟင်းကအစ္စလာမ်နိုင်ငံတော်ကြီးမှတကောတော်ရှင်ရဲ့ကောင်းချီးစေတနာကိုထောက်ရှုပြီးလှုပ်ဖို့ကြံနေသေးတဲ့အာဖဂန်ဆိုးရအဖွဲ့ဝင်အကျဉ်းသားတွေကိုအစ်ပွဲတော်မတိုင်ခင်မှာလှုပ်ပေးမှာပေါ့အကျဉ်းသားစုစုပေါင်းတထောင်ထိပြန်လွတ်လာတာကပြီးပြည့်စုံသွားပြီလို့အင်တာနက် Twitter ကနေဗိုလ်သူညဘက်ကပြောလိုက်ပါတယ်။အင်ကာနီတို့ကလည်းအာဖဂန်သမ္မတဂန်နီကအခုလိုအာဖဂန်ချင်းချင်းကြားဆွေးနွေးညှိနှိုင်းတာတွေကမဖြစ်မနေဖြစ်လာတော့မှာပါလို့အပါတရာထုတ်ပြောခဲ့ပါတယ်။အာဖဂန်ဆိုရဘက်ကနေတာလီဘန်တဘုံအကျဉ်းသားစုစုပေါင်း 9,000 ကျန်နေတာကိုလှုပ်ပေးဖို့ဆုံးဖြတ်ချက်ကြေညာပြီးမှာပဲသမ္မတဂန်နီကအခုလိုလှုပ်ပေးတာကြောင့်တာလီဘန်တွေနဲ့တပတ်အတွင်းဓာတ်ရိုက်ဆွေးနွေးပွဲတွေစနိုင်ဖို့မျှော်လင့်နေတယ်လို့ပြောခဲ့ပါတယ်။အခုမွတ်စလင်အဖွဲ့တော်ကာလာ3ရက်ပြည်မှာအဖြစ်ရထားဖို့ကိုဒီနှစ်ဖက်လုံးကသဘောတူချပြီးဖြစ်ပါတယ်ခင်ဗျ။ောက်ကြနေမနက်ခင်းသတင်းတွေကို VOA American စံကနေကိုရဲမင်းထွန်းနဲ့ကျွန်တော်ဝင်းမင်းကြောက်ပြခဲ့တာပါ။အခုချိန်ကစပြီးသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနောက်ဆင်ရတော့မှာပါခင်ဗျ။အခုလာမယ့်ရွေးကောက်ပွဲမတိုင်ခင်ပင်လုံငင်းချင်းညီလာခံကြီးကျင်းပနိုင်ရေးအစိုးရနဲ့ NCA အဖြစ်ရဲ့လက်မှတ်ထိုးထားတဲ့တိုင်းဒေသနဲ့နိုင်ငံဖွဲ့တွေညှိနှိုင်းနေတာထပ်တင့်နေတာကြောင့်နောက်ကိုထပ်ရွှေ့လိုက်ရပါတယ်။ဒီစက်သမအချင်းလုပ်ဖွဲ့စည်းဝေးကိုပထမအချင်းဖြစ်နောက်ရွှေ့လိုက်ရတာကြောင့်ပင်လုံညီလာခံကျင်းပနိုင်ဖို့အရင်မှန်းဆပြင်ဆင်ထားတဲ့ရက်ကိုရောနောက်ဆုတ်သွားစေနိုင်ပါလား။ဒီအကြောင်းအနီးကစောင့်ကြည့်နေတဲ့ ISP မြန်မာနိုင်ငံမဟာဗျူဟာနဲ့ဘူဝါဒလိဒါရီ Institute အဖွဲ့ကညွှန်ကြားရေးမှူးကိုအောင်သူငင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ဟုတ်ကဲ့ကိုအောင်သူငင်းခင်ဗျာ။ပင်လုံငင်းချင်းညီလာခံကြီးကိုတစ်နှစ်ကျော်မကျင်းပနိုင်ပဲတင့်နေကြရကနေအခုလာမယ့်ရွက်ောက်ပွဲမတက်ခင်ကပ်ပြီးတော့ပေါ့နော်သရုတ်ထအချိန်ဖြစ်နေချင်းပဖို့ပြင်ဆင်နေတဲ့ဒီပတ်စည်းဝေးမှာဗိုလ်သူနှစ်ကိုတရက်တူဆင်းရဲကြတာကလည်းဆက်တင့်နေတဲ့အတွက်နောက်ပိုင်းကိုရွှေ့လိုက်ရတယ်လို့ကြားပါတယ်အခုလိုနောက်ဆက်ရွှေ့လိုက်ရတာကြောင့်ဒီပင်လုံမတန်ခင်ကြားမှာလောက်ရမယ့်စည်းဝေးအစစ်အစစ်တွေကလည်းရှိနေတဲ့ခါကျတော့မူလမျောမှန်းထားခဲ့တဲ့ရှေ့လဩဂုတ်လလည်တဲ့ဒီ7/23/24ပေါ့နော်လုံးမဲ့နေထားကနေနောက်ကိုထက်ရွှေ့သွားနိုင်တယ်လို့သုံးသပ်မှုတွေရှိနေတယ်ပေါ့ကိုယ်စဉ်ဘယ်လိုမြင်ပါလဲ
ရွေးကောက်ပွဲမတိုင်ခင်ပေါ့နော်ဒီပြည်တော်စုငင်းငယ်ရင်ညီလာခံတခုကျင်းပဖို့ဆိုတာဒါအစိုးရဘက်ကလည်းလူလာတယ်ဂျိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းလူလာပါတယ်အထူးသဖြင့်တော့အစိုးရဘက်ကလည်းဒီရွေးကောက်ပွဲမတိုင်ခင်မှာငင်းငယ်ရင်နဲ့ပတ်သက်လို့အမှတ်လိုချင်တယ်ပေါ့ဂျိုင်းသားအဖွဲ့စည်းတွေကလည်းဒီရွေးကောက်ပွဲရဲ့ဟိုဘက်ကာလမှာဘယ်သူပဲအစိုးရဖြစ်စီဖြစ်စီငင်းငယ်ရင်ဆွေးနွေးပွဲတွေကိုဆက်လုပ်ဖို့သဘောမျိုးလည်းရှိကြပါတယ်ဒါပေမဲ့လည်းအခုကကြားသလောက်သတင်းတွေရတော့ဒီဆွေးနွေးရဲ့အထဲမှာတချို့ကိစ္စတွေသဘောတူတယ်ဒါပေမဲ့လည်းတချို့မပြည့်လည်သေးတဲ့ကိစ္စတွေရှိရပေါ့ဆိုတော့အဲ့ဒီနေသားမှာတော့ဒီဩဂတ်စ်လနောက်ဆုံးအပတ်လောက်ထိကိုဒီအစည်းအဝေးရွှေ့သွားနိုင်တယ်ဆိုတဲ့သတင်းတွေလည်းရှိပါတယ
်ဟုတ်ကဲ့အဲ့အခုကအစိုးရကလည်းလှုပ်ရှင်တယ်ပေါ့နော်တိုင်းသားတွေဘက်ကလည်းလှုပ်ရှင်တယ်အဲ့တော့တပ်မတော်ဘက်ကရော
တပ်မတော်ဘက်ကစဉ်းစားပုံကိုတော့ဟိုအစီအချမသိရဘူးပေါ့နော်ကျွန်တော်ထင်တာသူတို့လည်းငင်းငယ်ကြီးလိုချင်ပါလိမ့်မယ်ဒါပေမဲ့လည်းအခုကတော့သိရတဲ့လောက်ကဒီ GMC ခေါ်တာပေါ့ဗျာဒီပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးတွဲအဖွဲ့ရှိတယ်လေဆိုတော့အဲ့ဒီမှာတချို့မညှိမနှိုင်းရသေးတဲ့ကိစ္စတွေလည်းရှိတယ်ပေါ့အထူးသဖြင့်တော့ KNU ဒေသတို့ RCSS ဒေသတွေမှာဟိုတိုက်ပွဲတွေဖြစ်နေတာကိုဆိုတော့အဲ့ဒါနဲ့ပတ်သက်လို့လည်းဆွေးနွေးကျင်တယ်ဆိုတဲ့သဘောတွေရှိတယ
်ဟုတ်ကဲ့အခုလိုဒီပင်လုံချင်းပတ်မဲ့ရဲ့နောက်ကိုရွေးသွားနိုင်တာကဒီကြားထဲမှာဒီအစင်းစစ်လုပ်ဖို့ရှိနေတဲ့ဥမာ GICM လို့ခေါ်တဲ့ NCA ကောင်တယ်ဖော်မှုဆိုင်ရာညှိနှိုင်းစည်းဝေးတို့နောက်ဒီ UPDJ စီလို့ခေါ်တဲ့ပြည်တော်စုငင်းချင်းဆွေးနွေးမှုပူးတွဲကော်မတီစီဝေးဆင့်ဆင့်တွေလည်းလိုက်ရှိသွားတဲ့အတွက်ကြောင့်ဖြစ်တာလားဘယ်လိုသုံးသပ်နေလဲခေါ်သနည
်းဟုတ်ဟုတ်ကဲ့ဆိုတော့တစ်ခုရှိတာတော့အခုကာလကကိုဗစ်ကာလဖြစ်တဲ့ခါကျတော့ဒီအစည်းအဝေးကိုရက်အကြာကြီးလည်းလုပ်လို့မရနိုင်ဘူးနောက်တစ်ခါကျတော့အရင်တုန်းကလုပ်ခဲ့တဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တွေ900လောက်တက်တဲ့ခါကျတော့အဲ့ဒါကိုလည်းလူအရေအတွက်300လောက်ထိရှော့ချမယ်ဆိုတဲ့သတင်းတွေလည်းရှိတယ်နောက်တစ်ခါအပြင်းမှာကြိုတင်ပြီးတော့သဘောတူညီမှုတွေရတာပြီးတော့မှပဲဒီအစည်းအဝေးမှာကျတော့အတည်ပြုတဲ့သဘောမျိုးဖြစ်ဖို့ပုံများပါတယ်အဲ့တော့အပြင်းမှာအတည်ပြုချက်လုပ်ဖို့အချက်တွေပေါ့ဗျာဒါတွေသဘောမတူဘူးဆိုရင်တော့ဒီအစည်းအဝေးထိသွားဖို့ဟိုခက်တဲ့အနေအထားရှိပါတယ်အဲ့လိုပါ
ဟုတ်ကဲ့အဲ့ဒီတော့ဒီပင်လုံးမတန်ခင်မှာဒီအပြင်းမှာဘလို့အဓိကချက်တွေကိုကြိုပြင်နေပြီးတော့ဘလို့အနေအထားကိုရောက်နေပြီ
ဒီဘူးကတော့အချက်3ချက်လောက်သဘောတူဖို့လုပ်ထားတာရှိပါတယ်တစ်ခုကတော့ NCA ပေါ့နော်ဒီအပြစ်ခတ်ရဆေးရေးသဘောတူညီချက်နဲ့ပတ်သက်လို့ Belu account ke set formulas sunyi jalan sih ye. Nada kau ada sequence korang wo. Belu ngan itu salo we season mau ya. Tiap ni sauli. Tapi ni pasal sunyi jamai. Nada kau anaga ferry pijang suye sih kan buli wo. Sunyi jamai sulam yuri sih pada. So itu ni thamalo aku kata aga. Tapi cuma cedih lo. Tuh tu jalan. Tapi mana mepile dia cedih sih de.
Okay, itu di juga we matang ke mana belu cepa na ye. Di ka thabi lo cime suye. Di aku cini dale wo. Belu jual lo asal de.
Lo lo cima lo. Minimalist approach lu korang wah ya, so di aku juga punya hubungan kalau malay, ni yang ini seni baru itu sebiji orang luar mai, ini cakap tu baru tu jalan ya belu cuma ya.
Okay, so juga punya macam ni, di belu pemecah juga, juga punya macam di belu mepe muka mah, sempat pernah main di tapu lu sih.
Utai saya ni awal di NCA tu baru tu dia ya luar de, so di cakap dia. ยูกอบเวมาชอบผิดล่ะไม่ผิดกูล่ะบ่สอจนเราเทนเราเลยไปတော့ไม่ทุล่าอูโลเทมาเลยปิสุริยาတော့ญญายีอี้จี้เลยสรเราลักษณะได้แต่แม้เลยยูกอบเวมาတော့ตรุชัยแกปาร์ตี้โอไม่ไปจ้าเลยเหมือนกันเทมาโอเคเชื่อๆไม่ได้เทมาเลยคนนี้จนเราเวมมา
COVID-19ရေးပေါ်ကာလမှာထိုင်းနိုင်ငံတွင်လူကုန်ကူးသူတွေခေါ်ဆောင်လာတဲ့မြန်မာနိုင်ငံသားများစက်တိုက်စုတို့ဖမ်းဆီးခံရပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ကျွန်မအေးမာပါ။ထိုင်းနိုင်ငံတွင်COVID-19ရေးပေါ်ကာလမှာလူကုန်ကူးမှုတွေစက်တိုက်ဖြစ်ပေါ်နေပါတယ်။မြန်မာနိုင်ငံကတရားမဝင်ခိုးဝင်လာနေတဲ့သူတွေ၊ဝင်ရောက်မလာနိုင်အောင်ထိုင်းမြန်မာနယ်စပ်တခြားမှာစောင့်ကြည့်စစ်ဆေး ဒီရဲ့ပိုင်းမှာပဲမြန်မာနိုင်ငံသားလူပုံခုခံရသူတွေကိုစက်တိုက်ဖမ်းမိနေတဲ့အကြောင်းထိုင်းတောင်ပိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးရနဲ့မှတ်တမ်းရေးရတာဝန်ကအူမင်ဦးကအခုလိုပြောပြပါတယ်။ပိုင်းမှာမိရဟိုမှာခွန်ရောက်မိရဓမ္မတွေသူတို့ကစက်ခံရတဲ့ကနေခိုးဝင်လာပဲစက်ခံရတဲ့ကနေခိုးဝင်ပြီးတော့မှတကားဒီလမ်းပန်းတော့ကိုအလုပ်တော်ပြီးခိုးလ alamong konya bo. Kanjana buri ga sanyong mami ya ara tongde ne tongya omega amiri mi chisi bong li. So ara le diyamun ko wena lo. Iba ga ro janaru mette mtina ime kata bo na. Utlo ara mi uri ya le alamong na sanne yo tine. Ara le alumi ga dao teje tewe tine ara ma sanfra buri mali. Ari ma le spesi ya uwa dao shao dilum luri mi ga.
ကိုယ်နေဇက်တွေကြရမှာအကုန်လုံးဒီလိုစီစီရေးကြည့်ချမယ်ဆက်စုစုတံကျူတက်ပြီးတော့အဲ့လိုမျိုးဖြစ်ပြီးပြိမိကြတော့မှာပဲအဲ့လိုမျိုးကဟိုပချုပ်ခဲအုံမှန်မှာတကားမိရတယ်၆ရောက်ဝဲသားတွေကဘလောက်ဒါဒီလောက်ဟိုယောဂအရှင်တွေရောအာအသားကြီးတွေရောများနေကြတယ်အဲ့ဒါမှတော့နေကြတော့တော်တော်အနေနဲ့များပါတယ်ကိုဗစ် 19 ကယောဂပုံနောက်ထပ်တစ်ကြော့ပြောင်းဝင်လာမယ့်အထူးကလမ်းကြောင်းဟာပြီးတော့ပြန်ထိုင်းနိုင်ငံသားတွေနဲ့နေဇက်လမ်းကြောင်းတွေကနေတစ်ဆင့်ခိုးဝင်လာနေတဲ့သူတွေစီကနေ ကူးဆက်ပြန်ပွားလာတဲ့လေဆိုပြီးကယောဂထိန်းချုပ်နိုင်ဖို့ထိုင်းနိုင်ငံကကျန်းမာရေးခရိုင်ဆိုင်ရုပ်မြို့နယ်အတွင်းပြည်ရအုပ်စုတွင်မောင်းဝင်လာတဲ့တိကက်ကားငယ်နှစ်စီးကိုဆိုင်ရုပ်မြို့နယ်အမှတ်
3,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000, တင်းပေးပို့ချက်ကိုပြောပြပေးပါမယ်ရှင်ကျွန်မခွာညူပါစင်ကုံနေကြီးတွေဖြစ်ကြတဲ့ BioNTech, Pfizer နဲ့ China's Fosun Pharma တို့ကစမ်းသပ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတစ်မျိုးကိုဒီသတင်းပတ်ထဲမှာကမ္ဘာနေရာပေါင်း120မှာဖြန့်ပြီးစမ်းသပ်ကြည့်နေပါပြီ။အမေရိကန်ပြည်ထောင်စုအတွင်းနောက်ထပ်89နေရာမှာတော့ Moderna ကုမ္ပဏီကဆေးကိုလက်ခံစမ်းသပ်ပေးနေပါတယ်။ကာကွယ်ဆေးကိုထုတ်လုပ်နိုင်ပြီဖြစ်ကြောင်းအတည်ပြုချက်မတိုင်ခင်အခုနောက်ဆုံးအစ်စ်စမ်းသပ်စစ်ဆေးနေကြတာပါ။ဖရန့်အေဒါကနယူးယောက်မြို့မှာရှိတဲ့မိုဒါနာကုမ္ပဏီရဲ့စမ်းသပ်လေ့လာမှုတွေကိုဦးဆောင်နေသူပ
ါ Once we get past this trial we can move into the
ဒီစမ်းသပ်ချက်အောင်မြင်သွားရင်တော့လူတွေစီအရောက်ပို့နိုင်တဲ့အဆင့်ကိုရောက်နိုင်ပါပြီဆေးတွေအများအပြားထုတ်လုပ်နိုင်ပြီးလူတွေအသုံးပြုနိုင်ပြီဆိုတာကိုလည်းအာမခံနိုင်ပါပြီ
ဒီစင်ကိုမြောက်ခင်မှာတော့အခုစမ်းသပ်ချက်တွေကဒီတာကွယ်ဈေးတွေဘလောက်ထိစွန့်ထက်ထိရောက်နေသလဲဆိုတာနဲ့ဘလောက်ဘေးကင်းသလဲဆိုတာတွေကိုသိစေချာချာအခက်ဖြတ်စစ်ဆေးကြမှာပါဒီပညာသစ်တွေရဲ့အကူအညီနဲ့အချိန်တိုအတွင်းပေါ်ထုတ်နိုင်တဲ့ဒီထိုးဈေးတွေဘေးအန္တရာယ်ကင်းရှင်းကြောင်းပုံမှန်စစ်ဆေးချက်အလုံးအတွက်စီစဉ်ထားပြီးဖြစ်တယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။အခုရစလိုက်တဲ့စမ်းသပ်မှုတွေဟာဒီအပိုင်းရဲ့အရေးပါတဲ့ကဏ္ဍတစ်ခုဖြစ်ကြောင်းဗန်ဒါဘစ်စေတက္ကသိုလ်ကုသယောဂဆိုင်ရာဆရာဝန်ဝီလျံရှက်ဖ်နာကပြောပါတယ်
။ These are new technology vaccines against a new virus in humans.
ဒီဆေးတွေဟာလူတွေမှာရှိတဲ့ virus ပိုးအသစ်ကိုကာကွယ်နိုင်ဖို့နည်းပညာသစ်နဲ့ထုတ်ထားတဲ့ဆေးတွေပါ။ဒါကိုကျွန်တော်တို့ကသတိကြီးကြီးထားကြဖို့လိုပါတယ်။ဘလောက်စိတ်ချရလဲဆိုတာကိုအင်မတန်ဂရုစိုက်ပြီးကြည့်နေပါတယ်။အခုသတင်းတွေချေချေမြမြန်ထွက်လာတဲ့ဒီစမ်းသပ်မှုကိုကျွန်တော်တို့ကအဆင့်3စမ်းသပ်မှုလို့ခေါ်ပါတယ်။ကာကွယ်ဆေးတွေဟာအဲ့ဒီစမ်းသပ်နေတဲ့အဆင့်ကိုရောက်နေပါပြီ
။အဆင့်3စမ်းသပ်နေတဲ့အဆင့်တွေမှာတော့ဆေးကြောင့်ဖြစ်လာနိုင်တဲ့ဘေးထွက်ဆူကျူတွေလျှော့ချနိုင်ဖို့စမ်းသပ်နေတာဖြစ်ပြီးစမ်းသပ်ခံလူနာတွေထောင်ပေါင်းများစွာပါဝင်ပါတယ်။ဒီစမ်းသပ်မှုရဲ့ရလဒ်တွေကိုဒီနှစ်ကုန်ပိုင်းလောက်မှသိရဖို့သိပ္ပံပညာရှင်တွေကမျှော်လင့်ထားပါတယ်။ Oxford ဆေးတက္ကသိုလ်နဲ့ AstraZeneca ဆေးဝါးကုမ္ပဏီတို့ပူးပေါင်းထုတ်လုပ်နေတဲ့နောက်ကာကွယ်ဆေးတစ်မျိုးကလည်းစမ်းသပ်ချက်အဆင့်3ကိုရောက်နေပါပြီ။မူရနာနဲ့ BioNTech ကာကွယ်ဆေးတွေလိုပဲ Oxford ကာကွယ်ဆေးကလည်းအစောပိုင်းစမ်းသပ်ချက်တွေမှာကိုခံစွမ်းအားစနစ်ရဲ့တုံ့ပြန်မှုတွေအစပြုလာတာတွေ့ရပါတယ်။ဒါပေမဲ့ဒီလောက်နဲ့တော့မဖြစ်သေးဘူးလို့ Oxford ရဲ့ကာကွယ်ဆေး project ကိုဦးဆောင်သူ Sarah Gibbard ကပြောပါတယ
်။ So we don't know how strong that immune response needs to be. So we can't say just by looking at immune responses whether
ဒီကိုခံစွမ်းအားစနစ်ကဘလောက်ထိပြင်းပြင်းထန်ထန်တုံ့ပြန်မှုရှိဖို့လိုတယ်လဲဆိုတာမသိရသေးပါဘူး။ဒါကြောင့်ဒီကောက်ွယ်ဆေးဟာလူတွေကိုအကာအကွယ်ပေးနိုင်မလားမပေးနိုင်ဘူးလားဆိုတာကိုခန့်စွအားရဲ့တုံ့ပြန်မှုကိုကြည့်ုံနဲ့တော့အပြန်မပြောနိုင်ပါဘူး။ဒါကြောင့်အခုအဆင့်3စမ်းသပ်မှုတွေကိုကြည်ကြဲပြပြလုပ်ချင်အပြင်လူအပ်တာတွေကိုရှာဖွေနေကြတာဖြစ်ပါတယ်
။အခုလိုစမ်းသပ်မှုတွေကနေရလတ်မထွက်ခင်မှာကိုပဲဆေးသုတေသနလုပ်နေတဲ့ကုမ္ပဏီတွေကိုကောက်ွယ်ဆေးထုတ်နိုင်ဖို့ British အစိုးရက American Dollar သန်းပေါင်းများစွာထုတ်ပေးထားခဲ့ပြီးဖြစ်သလို American အစိုးရကလည်းဒေါ်လာဘီလီယံနဲ့ချီးပြီးတော့သုံးစွဲပေးထားပါတယ်။ရလတ်ကောင်းတွေထွက်လာပြီဆိုရင်တော့တချို့ဆေးတွေကချက်ချင်းသုံးလို့ရအောင်အဆင်သင့်ရှိနေပြီလို့ Oxford ဆေးသုတေသနအဖွဲ့ကSandy Douglas ကပြောပါတယ
် Vaccine may be available for people in some high risk groups
ဒီနေ့ကုန်ပိုင်းလောက်မှာဗြိတိန်နိုင်ငံတွေကယောဂပြင်းထန်သူတချို့အတွက်စပြီးသုံးလာနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့လူတိုင်းအတွက်ချက်ချင်းကြီးအသုံးပြုနိုင်လောက်အောင်တော့ထုတ်နိုင်အောင်မှာမဟုတ်ပါဘူးဒါကအလိုအဆုံးလူတွေအတွက်အရင်ဆုံးပေးမဲ့သဘောပါဒီဆေးကနေအထူးရောက်ဆုံးဖြစ်ဖို့ပါနောက်မှဖြည်းဖြည်းချင်းတခြားသူတွေလည်းသုံးလာနိုင်အောင်ထုတ်လုပ်သွားမှာပါ
အမေရိကန်ကျန်းမာရေးဆိုင်ရာအရာရှိတွေကလည်းအရေးအတွက်ကန့်သတ်ချက်နဲ့ပထမဆုံးထုတ်တဲ့ဆေးတွေကိုဘယ်သူတွေအတွက်အရင်ဆုံးပေးသုံးမလဲဆိုတာကိုဆွေးနွေးနေကြပြီးကျန်းမာရေးဝန်ထမ်းတွေကိုအရင်ဆုံးပေးမဲ့ပုံရပါတယ်။တရုတ်ဆေးကုမ္ပဏီတစ်ခုကကာကွယ်ဆေးစမ်းသပ်မှုအဆင့်3ကိုတော့ UAE Arab စော်ဘွားများပြည်ထောင်စုနဲ့ဘရာဇီးနိုင်ငံတွေမှာလုပ်နေပါပြီ။ကမ္ဘာတစ်လွှားမှာရှာဖွေနေကြတဲ့အနည်းဆုံးနောက်ထပ်ကာကွယ်ဆေး18မျိုးတို့ကလည်းအစောပိုင်းစမ်းသပ်မှုအဆင့်ကိုရောက်နေကြပါပြီ။မတူကွဲပြားတဲ့ကာကွယ်ဆေးတွေဟာလူအုပ်စုအမျိုးမျိုးအတွက်အကောင်းဆုံးအသုံးတည့်တဲ့ဆေးတွေဖြစ်လာနိုင်တာမို့လို့ကာကွယ်ဆေးများများတွေ့လေကောင်းလေပဲလို့ဆေးပညာကျွမ်းကျင်သူတွေကပြောနေကြပါတယ်ရှင်ကျွန်မခွန်ညိုပါ
ပါကစ္စတန်နိုင်ငံလာဟောမြို့မှာပို့ပြီးတော့များလာနေတဲ့ကိုဗစ်လူနာတွေကိုလုံလောက်အောင်ကုသပေးနိုင်ဖို့ကြိုးပမ်းနေရသလိုတစ်ဖက်မှာလည်းသတင်းမှားတွေကိုတိုက်ခင်နေရတဲ့အခက်အခဲပေါင်းစုံနဲ့အနာပိုင်တို့ရင်ဆိုင်နေရပါတယ်VOA သတင်းတောက်စမန်ခမ်းရဲ့သတင်းကိုပြောပြပါမယ်ရှင်။ကျမသိင်္ဂီထိုက်ပါ။လာဟောမြို့က Rafic Medical Complex ကဆရာဝန်တွေမိလာနှောင်းပိုင်းကလေးက COVID-19 အရေးစပြီးတော့အခက်ကြုံရတာပါ။ကူးစက်ခံရသူကတစ်ရက်ကို200ကနေ300လောက်အထိတိုးလာပါတယ်။ဆေးရုံတွေမှာလူတွေသိညာပြီး NDA များတယ်လို့ကြားပြီးဒီလူနာအများစုက virus ရှိမရှိမသိလို့ကြဘူးလို့လဲဆေးရုံတာဝန်ရှိသူတွေကပြောပါတယ်။ဒေါက်တာတန်ပီယာရာဖစ်က
ဂျဗရီယမ်ရဲ့နာမ်လေးတဲ့ကကိုဗစ်ကတက်စ
်ဗိုင်းရပ်စ်စစ်ဖို့ပြောရင်တော့ညင်းကြပါလေတဲ့ဆေးဘဲကုပေးဖို့လိုလားကြပြီးဒီထဲက95ရာခိုင်နှုန်းကတော့ဆေးရက်15ရက်လောက်ကုပြီးရင်နေပြန်ကောင်းသွားကြပါလေတဲ့တချို့ကတော့ဆေးရုံကိုလွှဲပေးရတယ်သူပြောခဲ့တာပါ လာဟုမှာကိုဗစ် -19 လူနာတွေကုသရေးပိုင်းမှာအဆင်ပြေနေသေးပေမဲ့လည်းသတင်းမှားတွေကိုတိုက်ဖြတ်နေရတယ်လို့ပန်းချက်ပြည်နယ်ကျန်းမာရေးဌာနကပြောပါတယ်ပြည်နယ်ကျန်းမာရေးဝန်ကြီးဒေါက်တာယက်စမင်ရာရှစ်က
ဂျီနာပေါင်ချင်မာဗန်တီလေးတူ
စီယုံကိုသွားလို့အသက်ရှူအထောက်အကူဆက်မရှိဘူးဆိုရင်ပြည်내ကျန်းမာရေးဌာနကိုဖုတ်ခေါ်လိုက်ရင်တော့ဘယ်စီယုံမှာတော့ရနိုင်တယ်ဆိုတာကိုဖြေပေးပါပါတဲ့စီယုံမှာနေစရာရအောင်လဲလုပ်ပေးပါပါတို့ပြောသွားတာပါကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေအဆိုအရတော့ပါကစ္စတန်မှာဇူလိုင်လနှောင်းပိုင်းနဲ့ဩဂုတ်လအစောပိုင်းမှာကိုဗစ် -19 ဒုတိယတကြိမ်ပြန့်ဖြစ်နိုင်ပါတယ်တဲ့ဗိုင်းရပ်စ်ကပ်ဘေးနဲ့ပတ်သက်ပြီးလွဲမှားတဲ့အတွေးအမြင်တွေကြောင့်ဆရာဝန်တွေပို့ပြီးတော့အခက်တွေ့စီမယ်လို့ဆရာဝန်များအဖွဲ့ရဲ့အတွေ့အမြင်ချုပ်ဒေါက်တာဆယ်မန်ကာဇမီကပြောပါတယ
်။ کیونکہ وہ باہر ہوتے ہیں اس لیے انہیں کچھ پتہ نہیں لگتا تو وہ جو
ဆေးရုံထဲမှာဘာဖြစ်နေမှမသိပဲဆေးရုံတက်ဖို့ကြောက်နေတာမျိုးနောက်ဆရာဝန်တွေကလူနာတွေကိုတတ်နေတယ်ဆိုတော့ကောလာဟလတွေကိုရုံးတဲ့သူတွေကလည်းများတယ်တဲ့လူတွေကဆေးတွေအသက်ရှူအထောက်ကူဆက်တွေကိုပိုင်ဝယ်ကြပါတယ်ဒီလိုလောက်တာကလူနာတွေအတွက်မကောင်းဘူးလို့ကျန်းမာရေးဌာနနဲ့ဆရာဝန်တွေကသတိပေးပါတယ
်။ इस वक्त हुकूमत बहुत मेहनत कर रही है
ဒီပစ္စည်းတွေကဝယ်ရခက်နေလို့အစိုးရကအတော်လေးကြိုးစားထားရပါတယ်တဲ့ဒီလိုသာလုပ်နေကြရင်အသက်ကယ်လို့ရတဲ့လူနာတွေကိုထိခိုက်အောင်လုပ်နေတာပဲလို့ပန်ချက်ပြည်နယ်ကျန်းမာရေးဝန်ကြီးကပြောဆိုခဲ့တာပါCOVID-19 တက်ဖြည့်ရေးအတွက်ထွေထွေကုသရေးဆရာဝန်တွေပို့ပြီးခံထားဖို့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကတိုက်တွန်းနေကြပါတယ်ရှင်။ကျမသင်္ကီထိုက်ပါ
။နိုင်ငံတကာလေကြောင်းလိုင်းတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ဖြစ်တဲ့စီးပွားရေးကျဆင်းမှုကနေနာလန်ပြန်ထူဖို့အတွက်အချိန်ပိုယူရမယ်လို့နိုင်ငံတကာလေကြောင်းဆက်သွယ်ရေးအဖွဲ့ IATA ကပြောင်းလဲခန့်မှန်းလိုက်ပါတယ်။ခရီးတဲ့ဥယျာဉ်ကျဆင်းတာ၊ခရီးသွားလာခွင့်ကန့်သတ်မိန့်တွေထပ်တိုးတာတွေဟာအခြေခံအကြောင်းရင်းတွေဖြစ်တဲ့အကြောင်းရိုက်တာသတင်းဆောင်ပါကိုအခြေခံပြီးကျွန်တော်ငင်းချန်ကတင်ပြပေးပါမယ်။လေကြောင်းလိုင်းတွေအနေနဲ့ကပ်ရောဂါမဖြစ်မီကအခြေအနေ2019တုန်းကအခြေအနေကိုပြန်ရောက်ဖို့အတွက်2024ခုနှစ်အထိကြာနိုင်တယ်လို့နိုင်ငံတကာလေကြောင်းဆက်သွယ်ရေးအဖွဲ့ IATA ညွှန်ကြားမှုချုပ်အလက်ဇန်ဒရာဒီဂျူနီယာပြောကြားလိုက်ပါတယ်
။ estimate that
အရင်လိုအခြေအနေမျိုး2019အခြေအနေမျိုးပြန်ရောက်ဖို့ဆိုတာကကျွန်တော်တို့အရင်ခံမှန်းထားတာထက်တစ်နှစ်ထပ်တိုးပြီး2023 2024လောက်မှပြန်ဖြစ်မယ်လို့ခံမှန်းပါတယ်ဒုတိယအချက်အနေနဲ့အရင်ကခံမှန်းထားတာကဒီနှစ်အကုန်မှာ2019ကအခြေအနေရဲ့55 60ရာခိုင်နှုန်းလောက်ပြန်ရောက်မယ်လို့ခံမှန်းခဲ့ပေမဲ့အခုတော့45ရာခိုင်နှုန်းပဲဖြစ်မယ်လို့ခံမှန်းပါတယ်အချုပ်ကတော့တစ်နှစ်ထပ်တိုးလိုက်ပြီးပြန်ကောင်းမဲ့အခြေအနေနှေးကွေးမယ်လို့ပြောသွားတာပါကမ္ဘာတဝန်းလေကြောင်းလိုင်းတွေအကုန်နှီးပါအရှုံးပေါ်နေပြီးဂျပန်လေကြောင်းလိုင်း ANA အနေနဲ့ဒုတိယ3လပတ်မှာအမေရိကန်ဒေါ်လာ 1.5 ဘီလီယံရှုံးတယ်လို့ထုတ်ပြန်ခဲ့ပါတယ်။ဥရောပကဘတ်ဂျက်လေကြောင်းလိုင်း Wizz Air ဆိုရင်လည်းအရှုံးပြနေတာကြောင့်အနာဂတ်မှာဘယ်လိုဆက်ရှိမလဲဆိုတော့ခံမှန်းချက်တောင်မထုတ်ပြန်ခဲ့ပါဘူး။မက္ဆီကိုထိပ်တန်းလေကြောင်းလိုင်း North America Aero Mexico ဆိုရင်လည်းဒုတိယ3လပတ်မှာအမေရိကန်ဒေါ်လာ 1.2 ဘီလီယံအရှုံးပေါ်ခဲ့တာကြောင့်အခုအခါမှာလူမွေးစင်းရင်ခံယူထားရပြီးကုမ္ပဏီဝန်ထမ်း 2,000 နီးပါးကိုအလုပ်ဖြုတ်ခဲ့ရပါတယ်။ခရီးသွားလာခွင့်ကန့်သတ်မှုတွေကျန်နေသေးတာနဲ့အသစ်ထပ်တိုးတာတွေကြောင့်တချို့လေကြောင်းလိုင်းဈေးကွက်တွေရဲ့အနေအထားကိုပြတ်သွားစေခဲ့တာပါ။ဥပမာစပိန်ကလာတဲ့ခရီးသည်တွေဗြိတိန်ကိုရောက်ရင်ကွာရန်တင်းဝင်ရမယ်၊တီးခြားခွဲနေရမယ်ဆိုတဲ့ကြေညာချက်ကြောင့်မရေရာမှုတွေအများကြီးဖြစ်စေခဲ့ပါတယ်။လေကြောင်းလိုင်းတွေအနေနဲ့ကတော့ကွာရန်တင်း၊တီးခြားခွဲနေရမယ်အစားယောဂဘူးကိုစစ်ဆေးနေကြတာပါလေမော်မတက်ခင်ယောဂဘူးကိုစစ်ဆေးရမယ်ကုန်ကြစရိတ်ကိုဘယ်သူကပေးမလဲဆိုတဲ့အမေးကိုတော့ IATA လေကြောင်းဆက်သွယ်ရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ဒီဂျူနီယာကအစိုးရတွေပေးသင့်တယ်လို့ဖြေပါတယ
် Of course you know it is clear that the international health regulation that is published
ကုန်ကြစရိတ်အတွက်ကတော့ရှင်းပါတယ်ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကထုတ်ပြန်ထားတဲ့စည်းကမ်းတွေအရအစိုးရတွေကပေးရမှာပါအဲ့ဒီလိုမှမဟုတ်ဘူးဆိုရင်ခရီးသည်တွေကကိုယ့်ဘာသာကိုပေးဖို့ကအကုန်ကြများလို့မှတယ်အခုလက်ရှိဈေးကုမ္ပဏီတွေကယူတဲ့ဈေးနှုန်းအရာပြောတာပါအနာဂတ်မှာဒီကုန်ကြစရိတ်ကျသွားနိုင်ပေမဲ့လက်ရှိမှာတော့ကုန်ကြစရိတ်ကအရန်များလို့မှတယ်လို့ပြောသွားတာပါကမ္ဘာလေကြောင်းသွားလာမှု40ရာခိုင်နှုန်းလောက်ရှိတဲ့အမေရိကန်နိုင်ငံနဲ့တခြားဖွံ့ဖြိုးဆဲနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်မှုနှေးကွေးတာကြောင့်လေကြောင်းသွားလာမှုတွေထိခိုက်နေရတယ်လို့IATA ကပြောပါတယ်စီးပွားရေးလုပ်ငန်းတွေအနေနဲ့လဲအွန်လိုင်းကနေဗီဒီယိုအစည်းအဝေးပဲလုပ်နေတာကြောင့် ခยีဝေးသွားလာတာအလုံးနဲ့ခยีသွားလာတာတွေမရှိတဲ့လောက်ရှားသွားပြီးအဲ့ဒီဘက်မှာလဲလေချောင်းလိုင်းတွေအနေနဲ့အမျက်နှဲသွားဖို့ရှိနေပါတယ်။ဒါကြောင့်လဲလေချောင်းလိုင်းတွေအနေနဲ့လူမွေးစရင်ထပ်ခံရဖို့မျှော်လင့်ထားတယ်လို့ IATA ညွှန်ကြားရေးမှူးချုပ်ဒီဂျူနီယာကပြောပါတယ်။မြန်မာနိုင်ငံမှာလဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုဆက်လက်ထိန်းချုပ်ထားနိုင်ဖို့အတွက်ကရယောဂအတွက်ထုတ်ပြန်ထားတဲ့အစီအမံတွေနဲ့အမိန့်ညွှန်ကြားချက်တွေကိုဩဂုတ်လ15ရက်နေ့အထိတိုးမြှင့်သတ်မှတ်ထားပါတယ်ခင်ဗျာ။
ဆလဘီတဗမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ပြောပြလိုပါတယ်။ဘာသာရေးနှစ်ကိုမှုကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်မခံတဲ့မလေးရှားဆွေမျိုးကောင်းစဉ်နဲ့ Guy Machin နဲ့ James Carr တို့ရေးသားထားတဲ့ဆောင်းပါးကို thediplomat.com မှာဖတ်ရပါတယ်။မလေးရှားဟာ1957နဲ့1968ကုလသမဂ္ဂရဲ့ဒုက္ခသည်ဆိုင်ရာသဘောတူညီချက်တွေကိုလက်မှတ်မထိုးထားပေမဲ့အထူးသဖြင့်ဘာသာရေးလူမျိုးရေးနှစ်ကုန်မှုတွေရောက်ထပြရတဲ့ဒုက္ခသည်တွေခလုံးခွင်းတောင်းခံသူတွေကိုအပေါင်းများစွာလုံခြုံမှုပေးခဲ့ပါတယ်။ဒါအခုခါတော့ပြောင်းလဲသွားခဲ့ပြီလို့ဆိုပါရစေ။ပြောင်းရွှေ့ဝင်ရောက်လာသူတွေအပေါ်လူထုရဲ့သဘောထားတစ်ဖက်လှည့်သွားခဲ့ပြီးစီးပွားရေးလုပ်ငန်းတွေမှာရိုဟင်ဂျာတွေကိုအလုပ်ချုပ်တာ၊နှာရန်ဖို့ငင်းဆန်တာတွေကိုပြုလုပ်လာတယ်လို့ဆိုပါရစေ။ပြောင်းရွှေ့ဝင်ရောက်သူ2000လောက်ကိုမကြတိခင်ကဖမ်းဆီးခဲ့တဲ့အထက်မှာ800လောက်ကမြန်မာပြည်ကဖြစ်ပါတယ်လက်။ရိုဟင်ဂျာဒုက္ခသည်တွေရဲ့ဘုတ်တွေလေတွေစိတ်ကံကိုကတ်လိုက်ရင်လဲကိုဗစ် -19 ကိုအကြောင်းပြပြီးမောင်းထုတ်တယ်လို့ဆိုပါတယ်။ရိုဟင်ဂျာတွေသာမကပါကစ္စတန်နိုင်ငံကမြန်မာပြည်မွတ်စလင်ဒုက္ခသည်တွေဟာလဲမလေးရှားရဲ့ရန်လိုမှုကိုပုံမကြုံတွေ့လာရပါတယ်။ပါကစ္စတန်နိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအရအမတ်ဒီယာတွေကမွတ်စလင်မဟုတ်ဘူးလို့ပြောထားတဲ့အတွက်သူတို့ဟာဘလတ်စမီလို့ခေါ်တဲ့ဘာသာစကားမှုနဲ့တရားစွဲဆိုခံရနိုင်ပဲရှိနေတယ်လို့ဆိုပါတယ်။မလေးရှားအစွန်းအားလည်းဒီအမာဒီကိုဒုက္ခသည်လို့မမြင်ပဲ illegal migrants တရားမဝင်ဝင်ရောက်လာသူတွေလို့ပဲယူဆပါတယ်တဲ့ဒီလူတွေဟာပါကစ္စတန်ကိုပြန်သွားခရင်ဘာသာယုံကြည်မှုကြောင့်အမှန်တကယ်အန္တရာယ်ကြာရောက်နိုင်တဲ့အခြေအနေရှိနေတယ်လို့ဆိုပါတယ်မလေးရှားမှာလည်းထို့အတူပဲဖြစ်နေပြီးမလေးရှားနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေမှာ Sunni Islam ကိုနိုင်ငံတော်ဘာသာအဖြစ်သတ်မှတ်ထားတယ်လို့ဆိုပါတယ်ဒါပေမဲ့အမာဒီတွေအဖို့မလေးရှားမှာနေရတာဟာပါကစ္စတန်မှာနေရတာကတော့သက်သာတယ်လို့ပြောထားပါတယ်လူတော်လည်းပဲပြီးခဲ့တဲ့မဟာဒီယာမိုဟာမက်အဆူရကရောအခုလက်ရှိမူရဟီဒင်ယာစင်အဆူရလက်ထက်မှာပါဒီမွတ်စလင်ဒုက္ခသည်တွေကိုဂရုမစိုက်တယ်လို့မကြသေးမီကဒုမြင့်တန်ကြပါကဆင်ပြုလုပ်ထားတဲ့36ကြိမ်မြောက်အာဆီယံထိပ်ကြီးစည်းဝေးဘက်ကလည်းသူတို့အရေးကိုထပ်သွင်းဆွေးနွေးဖို့ပြတ်ကွက်ခဲ့တယ်လို့ဆိုပါတယ်။အမေရိကန်အဆူရကတော့မလေးရှားအရာရှိတွေနဲ့အထူးသဖြင့်လုံခြုံရေးအာဏာပိုင်တွေကိုဘာသာရေးလွတ်လပ်မှုစင်တန်းတွေပြဖို့လုပ်နေတယ်လို့ရေးသားထားပါခင်ဗျာကျွန်တော်ကျော်စံသားပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။အခုတော့ဦးအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်ရမုံငွေအတွက်ရွှေရကုံဖျားလန်းကစစ်သမိုင်းပြတိုက်ဟောင်းကိုဟိုတယ်နဲ့ဗန်းစုံယုံကြီးအဖြစ်ပြောင်းလဲခဲ့ပုံအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
ရွှေရကုံဖျားလန်းနဲ့ပန္တရာလန်းစုံတဲ့နေရာကစစ်သမိုင်းပြတိုက်ဟောင်းကိုဖျက်သိမ်းပြီးဟိုတယ်နဲ့ဗန်းစုံယုံကန်းတွေတီးဆောက်ခွင့်ပေးတာဟာစစ်တပ်ရဲ့စီးပွားရှာခွက်တစ်ခုဖြစ်ပါတယ်စင်ကာပူအခြေစိုက် Y Complex Project ရဲ့စီးပွားဘေးဖြစ်တဲ့ YTTC Yangon Technical Trading Company ကိုကာကွယ်ရေးဝန်ကြီးဌာနက BOT Bill Operate Transfer စနစ်နဲ့နှိုင်းရပါတယ်တိုကျိုတာတေမိုနိုနဲ့ဖူဂျီတာဒိုင်ဝါဂျပန်ကုမ္ပဏီတွေကဆောက်လုပ်ရေးမှာတာဝန်ယူပါတယ် YTTC ဟာဆေးအုပ်စုကိုစားပြု Crony Company AI ဟင်းလာအုပ်စုရဲ့လက်အောက်ခံဖြစ်တယ်လို့ Justice for Myanmar အဖွဲ့က ဆိုပါတယ်စင်ကာပူကော်မတီစီကမြေငါးကအမေရိကန်ဒေါ်လာ2တန်းယောကို YTTC ကလက်ခံရယူပြီးကာကွယ်ရေးဌာနကိုလွှဲပြောင်းပေးရတယ်လို့ဆိုပါတယ်ဒါကြောင့် YTTC ဟာကာကွယ်ရေးဌာနကိုမြေငါးကဒေါ်လာ2တန်းကျော်နှစ်စဉ်ပေးသလိုဖြစ်နေပါတယ်အနည်း90မြေငါးမဲ့အစီအစဉ်ဖြစ်ပြီးတန်းကုန်တဲ့အခါ10နှစ်စီတန်းနှစ်ခါထပ်တိုးနိုင်ပါတယ
်အမေရိကန်ဒေါ်လာတန်း190ကျော်ရင်းနှီးမြှုပ်နှံမဲ့စီမံချက်ဖြစ်ပြီးပြည်ပကဒေါ်လာတန်140ကျော်ပြည်တွင်းကဒေါ်လာ35သန်းကျော်အရင်စိုက်ထုတ်မယ်လို့ဆိုပါတယ်ဟိုတယ်ကံပေါင်း252ခန်းမှာအထူးကံ140ပါရှိပြီးရုံးအကျယ်ဝန်းကစတူရန်မီတာ2344ရှိပါတယ်ဗန်ဆောင်ရုံးအတွက်ဝန်ဆောင်မှုလုပ်ငန်းကိုတိုကျိုတာတက်မိုတိုကုမ္ပဏီကတာဝန်ယူတယ်လို့ဆိုပါတယ်ဟိုတယ်လုပ်ငန်းမှာလည်းဂျပန်ကုမ္ပဏီတွေကဆောင်ရွက်နေပါတယ်ရွှေဒီကုန်စီတီနဲ့နီးကတာမို့နိုင်ငံသားဧည့်သည်နဲ့ခီးသွားတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ် YTTC ဟိုတယ်ရုံးငန်းဆိုင်ကစီမံချက်နဲ့ပတ်သက်တဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုစမ်းစစ်ချက်အစီရင်ခံစာကို2019ဇူလိုင်လကထုတ်ဝေခဲ့ပါတယ်အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးထားပြီးစာမျက်နှာ350နီးပါးရှိတဲ့စာတမ်းဖြစ်ပါတယ်စီမံချက်ပြီးရင်ဒေသခံအလို့သမား650ကျော်နှစ်စဉ်အလုပ်ကံရရှိမယ်လို့ဆိုပါတယ်
YTTC ဟာ AR ဟင်တာကုမ္ပဏီအုပ်စုရဲ့လက်အောက်ခံဖြစ်ပြီး AR ဟင်တာကတော့ဆေးအုပ်စုအကျိုးစီးပွားမြင့်တင်တဲ့ခရိုနီအုပ်စုဝင်ဖြစ်တယ်လို့ Justice for Myanmar အဖွဲ့ကဆိုပါတယ်မြေငါးကတွေမခပါဘူး Y Complex အဆောက်အဦမှာပါဝင်သူအားလုံးဟာဆေးအုပ်စုရဲ့အကျိုးစီးပွားကိုမြင့်တင်ပေးသလိုဖြစ်နေပါတယ်ဂျပန်အစိုးရအဖွဲ့အစည်းနဲ့ဂျပန်ကုမ္ပဏီအချို့ဟာစစ်တပ်စီးပွားရေးလုပ်ငန်းကိုတိုင်းရိုက်အဖေးရရောက်နေပါတယ် Y Complex ကဟိုတယ်မှာတဲခုံသူနဲ့ရုံးကန်းဖွင့်သူတို့ကလည်းစစ်တပ်စီးပွားရေးကိုအားပေးတယ်လို့ဖြစ်နေတယ်လို့ Justice for Myanmar ကသုံးသပ်ပါတယ်တမတော်တဲ့အကျိုးတူလုပ်ငန်းရှင်တွေဟာဝင်ငွေကိုလက်ကျောင်းတွေထဲလုပ်ပြီးပိုင်ဆိုင်မှုကိုလျှို့ဝှက်ထားတာကြောင့်ငွေဘယ်တော့ရှိပြီးဘာတွေသုံးနိုင်မှသိနိုင်မှုကက်ခဲပါတယ
်ရန်ကုန်ကစစ်သမိုင်းပြတဲ့ဟောင်းကမြေွက်ကိုစီယုံကငားစားတဲ့ကိစ္စမှာစင်းစစ်ချုပ်ကစစ်ဆေးနိုင်စွာမရှိဘူးလို့ဇူလိုင်10ရက်နေ့ထုတ်မြန်မာနောင်သတင်းမှာဖော်ပြပါရယ်စီယုံကရတဲ့မြေငှားကဒေါ်လာ2တန်းကျော်ဟာကာကွယ်ရေးဝန်ကြီးဌာနရဲ့ဘတ်ဂျက်အသုံးစရိတ်မှာမပါဝင်ဘူးလို့ဆိုပါရယ်နောက်ပါအစိုးရ2010မှာပြဋ္ဌာန်းတဲ့စင်းစစ်ချုပ်ဥပဒေမှာကာကွယ်ရေးဝန်ကြီးဌာနကိုစစ်ဆေးပိုင်ခွင့်မရှိဘူးလို့ဖော်ပြထားတဲ့အတွက်စင်းစစ်ချုပ်ရုံးအနေနဲ့စစ်ဆေးပိုင်ခွင့်မရှိကြောင်းသိရပါရယ်စစ်တပ်လို့ရမှန်သမျှကိုအကာအကွယ်ပေးတဲ့ဥပဒေမျိုးကိုလွှတ်တော်ကဖျက်သိမ်းပြီးဥပဒေသစ်ပြဋ္ဌာန်းသင့်တယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးရဲ့ရှေ့နေကပြောဆိုသွားပါတယ်။ကာကွယ်ရေးဝန်ကြီးဌာနဟာလည်းအခြားအစိုးရဌာနတွေလိုပဲအစစ်ဆေးခံနိုင်ရမယ်လို့ဆိုပါတယ်။မမှန်မကန်လုပ်သူကသာအစစ်ဆေးမခံနိုင်တာဖြစ်နိုင်ပါတယ
်။စစ်တပ်ရဲ့လုပ်ငန်းတွေကိုစစ်ရေးရုပ်ဝဲချင်းအဖြစ်သတ်မှတ်တဲ့အလေးအကျင့်ဟာစီးပွားရေးလုပ်တဲ့အခါမှာအာဂတိလိုက်စားမှုကိုအားပေးသလိုဖြစ်နေပါတယ်။ယခင်ယူဘလီဟော့အဆောက်အဦကိုမဆရာကေ1985မှာဖြိုဖျက်ပြီးစစ်သမိုင်းပြတိုက်ဆောက်လုပ်ပါတယ်1994မှာပြတိုက်ကိုပွင့်လှစ်ပြီးအနည်း20ကျော်ကြာတော့စစ်သမိုင်းပြတိုက်ကိုဖြိုဖျက်ပြီးအိုတယ်နဲ့ရုံးခန်းတွေဆောက်လုပ်တာဖြစ်ပါတယ်ခြေကောင်းဆောင်တွေတီထောင်တဲ့ကျန်းဖို့ပိုင်ကုန်ပစ္စည်းဓာတ်မှန်ရိုက်ဆက် X-ray cargo scanner တွေကိုအစိုးရကငားရန်သုံးဆတဲ့အတွက်2019တနှစ်ထဲမှာတင်ကျပ်ငွေ16000ကျော်ကျန်းဖို့ပါတီကိုပေးလိုက်ရကြောင်းသိရှိရပါတယ်ကျန်းဖို့အသင်းပိုင်ပစ္စည်းတွေဟာရွေးကောက်ပွဲခေတ်ရောက်လာတော့ကျန်းဖို့ပါတီပိုင်ပစ္စည်းတွေဖြစ်လာပါတယ်။2015မှာကျန်းဖို့ပါတီရဲ့လက်ကျင်အသုံးစရိတ်ဟာကျပ်သန်း1400ကျော်ရှိပါတယ်။စစ်တပ်နဲ့ပတ်သက်တဲ့အခွင့်အရေးအဖွဲ့အစည်းတွေကိုစစ်ဆေးဖို့ခက်ခဲနေစေဖြစ်ပုံရပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလရာသီတုတ်ကွေးအေးမိတာနဲ့ကာကွယ်ရေးအကြောင်းတင်ပြထားပါတယ်။ဒီကိုဗစ်ရောဂါကြီးဆက်ကူးစက်နေချိန်မိုးတွင်တည်းရောက်လာတာမျိုးဖြစ်လျက်ရှိတဲ့ရာသီတုတ်ကွေးနဲ့သာမန်အေးမိတာတွေနဲ့ခွဲခြားသိရှိနိုင်ဖို့အပြင်ကာကွယ်ဖို့လည်းလိုနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီကိုဗစ်နဲ့ရာသီတုတ်ကွေးအေးမိတာတွေအကြဘယ်လိုခွဲခြားနိုင်ပြီးဒီဖြောင်းလာတာအားလုံးကိုဘယ်လိုထိထိကျကျကာကွယ်နိုင်ပါလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များသိရထူထူယောဂကုဆရာဝန်များဖွဲ့ကဒေါက်တာမြင့်ဦးကိုကျွန်တော်ဝင်းမင်းကအမေးမြန်းထားပါတယ်
Okay, Dr. Myung Khmyar. ကျွန်တော်တို့အခုလိုဒီ COVID-19 ကပ္ပကတ်ရောဂါကြီးအကြီးအကျယ်တစ်ကမ္ဘာလုံးပြန့်နှံ့နေတဲ့အချိန်မှာခုဒီမိုးရာသီနဲ့ရောက်လာတဲ့အတွက်ဒီရာသီတုပ်ကွေးနဲ့ဒီသာမန်အေးမိတာတွေနဲ့ဖြစ်လေရှိတာမို့ဒီအရာတွေကိုဘယ်လိုခွဲခြားသိနိုင်ပြီးတော့ဘယ်လိုဖြည့်ဖြည့်ရရောက်ကာကွယ်နိုင်ဖို့အတွက်ဒီနေ့ဆွေးနွေးမှာပါဗျာ။အဲ့ဒီအခါကျတော့ COVID မှာဒီထူရတဲ့လက္ခဏာပေါ့ဗျာနော်။တခြားရာသီတုပ်ကွေးနဲ့ဒီသာမန်အေးမိတာနဲ့ကွာတော့အဓိကစပြောပြပါလား
။ဒီ COVID-19 ရဲ့အဓိကလက္ခဏာကဖျားမယ်၊ချမ်းမယ်၊ချောင်းဆိုးမယ်တချို့ကြတယ်မောတယ်ပေါ့နော်အဲ့သုံးချက်ကိုတော့အဓိကဒါပြောတာပေါ့ပြီးတော့မှ COVID လူနာတွေနဲ့ထိတွေ့ခဲ့သလားပေါ့အဲ့ဒီနိုင်ငံတွေကပြန်လာသလားပေါ့သူက contact ကိုအဓိကထားတာပေါ့တုတ်ကွေးဒါဒီတုတ်ကွေးကြတော့ဒီက COVID တို့ဟာမျိုးကို contact ကိုကျွန်တော်လိုက်မကြည့်တော့နေ့စဉ်နေ့တိုင်းလည်းဖြစ်နေတယ်တခါကျတစ်နေ့ကိုနှစ်ခါသုံးခါပြန်ဖြစ်တာလည်းရှိတယ်အဲ့တော့ရာသီတုတ်ကွေးမှာကတော့ဖြားလည်းဖြားမယ်တုတ်ကွေးလို့ပြောထားတဲ့အတိုင်းတုတ်နှောင်ထားသလိုကွေးသွားမယ်လူကဆိုတော့ကိုက်ခဲတာတော့ချက်သားတွေနာတာကအဓိကအပြင်းထန်ဆုံးလို့ကျွန်တော်တွေ့ရတယ်။လေပင်နာတာတွေဖြစ်လာတယ်။ချောင်းလဲဆိုးကောင်းဆိုးနိုင်တယ်။နောက်အခုနပြောတော့အများကြီးရတော့မဟုတ်ဘူးပေါ့နော်။ပြီးတော့ဒီကျန်းမှာ common cold လို့ခေါ်တဲ့သာမန်အေးမိလေးတွေပေါ့နော်။တစ်နှစ်အတွင်းမှာ၅ခါ၆ခါလောက်ကတော့အေးမိအနာသေးချောင်းဆိုးဖြစ်တတ်တယ် common cold ဖြစ်တတ်တယ်။အဲ့တော့နောက်ပိုင်းကျမှ COVID-19 ကအနှံ့နဲ့အရသာပြစ်လာ။သာမန်ခန္ဓာတကွေးတွေကတော့ตามอาการแก้ปลอกซี2ရက်3ရက်ซี้ตับล่ะเนี่ยตัดตาบา
เลยโอเคเสียอะแล้วลักษณะใบมาโควิดมาก็ที่อนั่นเนี่ยย่าตาแจตาก็ถุจาแล้วบ่เสียเนาะตะชาที่ยาดิโตกวยรู้ตามเอ็นบีตัวมาไม่ตื่อยออกบ่เนาะ
ไม่ชื่อบ่ไม่ชื่อตลอดมาเรายาดิโตกวยก็ตุลนโตกวยก็คุณน่ะเอตะเอมีนาซี้จังตัวที่รู้อนั่นเนี่ยย่าตาแจตาลงมาไม่ชื่อบ่รอบไปเราถัดไปตื่อยตาก็โควิด19มา1เป็ดเดียวปู่เลยอันเนี่ยป้ายนาเลยไอ้ลุงนี่ตื่อยลาได้คาจ้ะတော့ဝမ်းသွားတဲ့မစင်ရနေတော့မှအဲ့ဒီမှာဗိုင်းရပ်စ်ပါလာလို့ကုရီလို့ဘာလို့တောင်ဖြစ်လာပြီကျွန်တော်တို့အခုယာစီတုပ်ကွေးကတော့အဲ့လိုမဟုတ်ဘူးဗျာယာစီတုပ်ကွေးကနာသီးချောင်းဆိုးတွေဖြစ်မယ်အရင်ကနေမှအမုံမွားတွေပဲကိုဗစ်လိုပဲဒီကတယောက်ကရှူဖြတ်လိုက်တဲ့နာချီလိုက်တဲ့ချောင်းဆိုးလိုက်တဲ့အမုံမွားရတဲ့ကိုဘက်က6ပေအတွင်းကလူကိုရှူလိုက်လူကကူးသွားမယ်လို့မဟုတ်သူအမနာကြီးတွေကျထားတဲ့ပစ္စည်းတွေကိုလိုက်ကင်ရင်ကူးသွားမယ်ဆိုတာမျိုးအဲ့တော့ကူးဆက်ပုံကတော့သွားတူတယ်အဲ့တော့ဘသူမှတော့တိတိကျကျမခွဲခြားနိုင်ဘူးဗျာအဲ့တော့ကိုဗစ်လို့တန်တရားရှိရင်တော့နာတို့ဘတ်တို့အာကောင်တို့ဘတ်တို့ကိုယူပြီးတော့ဆက်ရတော့မှာ
ဟုတ်ကဲ့ဆရာကြီးအခုလိုဒီလက္ခဏာအရာအတိအကျခွဲခြားဖို့ခက်နေပြီပဲဆရာကကတော့လည်းဒီဖူးဆက်ပုံချင်းကြတော့အတူတူနှိပါဖြစ်နေတာမို့ဒီကိုဗစ်ကာကွယ်ရေးချင်းအဖြစ်တခြားတွေရာသီတုပ်ကွေးနဲ့တာမန်အေးမိတာတွေကိုပါဒီအဆပေါင်းများစွာပေါ့နော်ကာကွယ်နိုင်တဲ့သဘောဖြစ်တာမို့ဒီကိုဗစ်ကိုအဓိကအခုချိန်ဒီပုံမှန်ကာကွယ်လာတာနဲ့အခုနောက်ဆုံးတွေ့ရှိထားတဲ့ကာကွယ်နည်းတွေကိုပါထည့်ပြောပြပါလားဆရာကြီး။
ကျွန်တော်လက်ကိုသာမန်ဆေးပါ။ hand sanitizer ဖြစ်စပ်ပြန်နေဖြစ်အဲဒီအနေမှာ mask တွေတက်ပါ။ဆိုတော့လူဦးထွဲသွားရင်ပို့ပြီးတော့တက်ရမယ်ဗျ။ကျွန်တော်တရားဝေးဝေးနေပါ။အဲ့တော့ COVID-19 ရဲ့ကူးစက်တဲ့ပုံစံတွေကလောင်ပိတ်ထားတဲ့အခန်းတွေထဲမှာဆိုရင်ပို့ပြီးတော့ကူးနိုင်တယ်။ဒါမှမဟုတ်ကျွန်တော်ကလောင်နေတဲ့တကားအလေးပိတ်ထားတဲ့အခန်းတွေထဲမှာဆိုရင်တော့ကူးတတ်တယ်။အဲအကြောင်းတကားတွေဖွင့်ပေးထားပါဆိုတာမျိုးကျွန်တော်တို့ပြောလို့ပြောတာရှိတယ်။ဟိုလေဘယ်လိုနေရာတွေမှာပို့ပြီးတော့ဖြစ်လေဆိုရင်တော့ဘောက်ကွင်းတွေဘာတွေမှာကစားတယ်ဆိုရင်တော့လေတွေကပွင့်ထားတဲ့အတွက်ကြောင့်ကုဆက်မှုကနည်းနိုင်တယ်။အများကြီးမကုနိုင်ဘူးလူရင်းအရင်ကတ်သိကြက်သိပြီးတော့ထိမှာပဲ။အဲ့တော့ဂျင်းတွေဘာတွေမှာစားတော့ဆိုင်အလုံးပိတ်အခန်းထဲမှာဆိုရင်တော့ကုဆက်မှုကတော်တော်လေးများနိုင်တယ်။အဲ့တော့ကျွန်တော်စားတော့ဆိုင်တွေအခုကျွန်တော်တို့ကမထိရအောင်ပလတ်စတစ်တွေနဲ့ကာပါတို့ဂရင်းမောက်တွေဖွင့်ထားပါတို့နော်အခုနောက်တော့ခါမကြီးလိုကျယ်ကျယ်နဲ့လူများများချဲထိုင်တဲ့နေရာမျိုးတွေဆိုရင်တော့ကုဆက်မှုတော့နည်းသွားတာပေါ့။ကျွန်တော်အလုံးပိတ်တဲ့ဟိုကအရက်ဆိုင်မှာသွားထိုင်မယ် restaurant မှာသွားထိုင်မယ်ဆိုရင်တော့အဲ့မှာကြက်သိနေတဲ့ခိုင်းမှာဟိုကခန်းမကြီးထဲမှာတော့ခန်းသေးထဲမှာကူးစက်မှုကတော်တော်လေးများနိုင်တယ
်ဟုတ်ကဲ့ဆရာကြီးနောက်ဒီ covid မှာကဆရာကကျော်ရည်ဒီနောက်ဆုံးတွေ့ချာတဲ့ယောဂရှိတဲ့သူရဲ့မစင်ကလည်းကူးနိုင်တယ်ဆိုတော့အခုဒီလက်အသေးချာဆေးတာအပြင်ပေါ့ဆရာတော့နောက်ထပ်ရောကာကွယ်နိုင်တဲ့နည်းတွေ့တာလေလားဆရာ
flu ကြကြတော်တော်အိမ်သာပေါ့နော်လူတွေကမစင်ဝမ်းသွားတယ်အခုရှိရသူက covid ဖြစ်နေရဆိုကြပါစို့သူကအိမ်သာကိုကောင်းကောင်းဖွင့်ပြီးတော့ဘုံဆိုပြီးတော့ရေးဆေးခဲ့တယ်အဲ့ဒီဆေးရတဲ့ what can i ကျွန်တော်တို့အောက်ကိုအချိန်နဲ့ကြာသွားတဲ့အချိန်မှာ virus ကအဲ့ဒီမှာရှိတော့အချိန်အဟုန်နဲ့ဒီခန်းထဲမှာဖြစ်နေတယ်နောက်တစ်ယောက်ကဝင်လာတဲ့ကျွန်တော်ကူရောဒါမှမဟုတ်ကျွန်တော်ကအိမ်သာကို public အိမ်သာတွေပဲဖြစ်ဖြစ်လူအများသုံးတဲ့အိမ်သာဝင်မယ်ဆိုလို့ရှိရင်ကိုကိုယ်တိုင်မဖြစ်ဖြစ်ကိုရှိရသူကဖြစ်မှာဆိုလို့ကိုစီကူမှာဆိုတဲ့ကြောင်အိမ်သာကိုကအတုံးပြီးပြီးလို့ရှိရင်ဂျီကိုကျွန်တော်တို့ဆင်ချတဲ့ခါမှာအရင်ဆုံးအိမ်သာဖုန်းကိုပိတ်လိုက်ပါအဲ့နာဟုတ်ပြီပြီမှာအောက်ကကရေးထုတ်တယ်ခလုတ်ကိုဖွင့်လာရှင် brand ဆိုအောက်မှာအပေါ်ကိုကျွန်တော်တို့ virus တွေစုဆောင်းပြီးတော့အရှင်ဟိုနဲ့တက်လာကြအကြောင်းမရှိတော့ဘူးအဲ့လိုမျိုးကောက်ွယ်လို့ရတယ်ပေါ့နော်အဲ့တော့ဆိုတာကအိမ်သာဝင်မယ်ဆိုသတိထားပေါ့ mask တော့တက်ပြီးဝင်ရမယ်ထိုင်ရမယ်ပေါ့နော်အခုနောက်ပိုင်းတွေ့လာတဲ့ virus strain အစ်စ်တစ်ခုပေါ့ဗျာ covid ထဲမှာပဲအခုကူးစက်နှုံးက
ဒီလိုမျိုးကျွန်တော်တို့ကအခုလိုဒီကိုဗစ်ကာလရာသည်ပေါ့နော်ဒါကတော့လူလူထဲမှာပြတ်နေတော့ပြောတာမဟုတ်ဘူးပေါ့နော်အဲ့လို strain မျိုးလည်းရှိနေတယ်လို့ပြောတာတော့ကူးစက်နှုန်းတွေကအဲ့ခါရာများကျွန်တော်ပောက်ကွဲပြီးတော့ကိုဗစ်ကိုပုံစံထဲမှာဝင်လာပြီဆိုလို့ရှိရင်တော့ကူးစက်နှုန်းကအရင်ထဲအောင်မြင်ရမှာပေါ့ဗျာအခုတော့ကျွန်တော်တို့ကမ္ဘာပြည်မှာအခုဆိုရင် case 300ဝန်းကျင်လောက်ပဲရှိတယ်အဲ့ဒီမှာတခြားနိုင်ငံတွေမှာသိန်းနဲ့သန်းနဲ့ခြေပြီးတော့ဖြစ်တယ်ကူးစက်တာတွေလည်းရှိတယ်ဆိုတော့ဒီလိုမျိုး virus strain ကသာထပ်ပြီးတော့ပောက်ကွဲလာခဲ့ရင်အရင်ဖြစ်တဲ့ဟာတွေ6ဆလောက်ပို့ပြီးတော့ ကျွန်တော်ကူးစက်ကိုအလားအလာရှိတယ်။ဒါကြောင့်အခုလူတွေကတော်တော်များများအပြင်ထွက်လာကြပြီ။ကိုဗစ်ရော့သွားပြီလို့ထင်တယ်၊မိုးရေရွာသွားပြီ၊ငါတို့ကပြတ်ပလာမရှိတော့မတ်မတက်တော့ဘူး၊လက်မစေးတော့ဘူးဆိုရင်တော့တို့နိုင်ငံပဲအန္တရာယ်ရှိသေးတယ်။ဒါကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်း pandemic ဆိုတာကိုကျွန်တော်မယုံသိသေးဘူး။အခု covid မဟုတ်ဘဲနဲ့ဒါဒီတို့ကွေးတွေဈေးကနေမှာတော်တော်များများလူလာတွေရောက်လာတယ်။ပြီးတော့ဒီကြားမှာ common cold လို့ခေါ်တဲ့စာမအေးမိနာဆိုးချောင်းဆိုးပြီးပေါ့နော်။ဟုတ်ကဲ့ဒီနေ့မှာဟောဆရာကြီး
ဒီကာကွယ်ရေးက covid ကိုလုပ်ရင်လည်းဆရာကနာပြောတဲ့တခြားဒီယာစီတုတ်ကွေးနဲ့ဒီတာမအေးမိတာကိုလည်းကာကွယ်ပြီးသားဖြစ်တဲ့အတွက်ဒီနေ့မှာအဲ့ဒီယာစီတုတ်ကွေးနဲ့တာမအေးမိချရနာတာရော့သွားနေတာမျိုးတွေ့ရတာဆရာအချိန်ကနေပါ။ဟုတ်တယ်ကျွန်တော်တို့မနစ်ကနဲ့ရှင်ပေါ့ဗျာဒီ covid
မတိုင်ခင်ကရနေ့တရားဆိုရှင်ကျွန်တော်တို့ဈေးကနေမှာတုတ်ကွေးဆိုခါတဲ့ဈေးကနေမှာခါတိုင်းနဲ့လူနာ၃ဆလောက်တက်လာတာပေါ့နော်အခုတော့ကျွန်တော်တို့ကယနေ့ကာလမှာဂျိုးချာဂျိုးချာပဲတွေ့နေတာ အောက်ဆူကြီးတွေ့တန်းစီပြီးတော့ပြုံတိုးနေတဲ့အနေအထားတော့မရှိဘူးအစိုးရရဲ့ပြင်ပမှုနိုင်ပါလဲမရှိဘူးအဲ့ဒါကိုဗစ်ကိုကျွန်တော်တို့ကာကွယ်ဖို့တော်တော်လုပ်လာကြတယ်လေဒါကြောင့်ကျွန်တော်တို့ကိုဗစ်ကဒီယာစီတုတ်ကွေးမဆခင်နေရဒီမိုးမကြခင်နေရတော့လည်းခါကျတော့အဲ့ဒါကြောင့်ပဲယာစီတုတ်ကွေးကရော့သွားတလားလို့လဲကျွန်တော်သုံးသပ်လို့ရပါတယ်ဒီယာစီတုတ်ကွေးကာကွယ်သေးတယ်တော်တော်များများထိုးလို့ရော့
စင်တင်ဆက်သွားမယ်တန်ရင်တင်လွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော့ဒါတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်လွာမှာနားဆင်ရမှာတွေကတော့တမောတက်စကန်များပြန်လည်ရုပ်သိမ်းပေးဖို့ကရင်ပြည်နယ်ဖပိုမြို့နယ်မှာဒေသခံရွာသားထောင်ချီကနေဒုတိယအကြိမ်ထပ်မံဆန္ဒထုတ်ဖော်ခဲ့ပါတယ်။မဒိန်ချင်းခံရတဲ့ရသိတောင်မြို့နယ်ဥကကျေးရွာသူအတွက်အမှုမှန်ပေါ်ပေါက်ဖို့ရခိုင်အရက်ပတ်အဖွဲ့တရားကျော်ကတောင်းဆိုခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်ပလဝါမြို့နယ်စမီးမြို့တွေမှာစစ်ဘေးတိတ်ဆောင်နေကြရတဲ့ကလေးငယ်တွေပညာသင်ကြားနိုင်ဖို့အခက်အခဲတွေရှိနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖားပူမြို့နယ်မှာတပ်မတော်တပ်စခန်းများပြန်လည်ရုပ်သိမ်းပေးရေးအတွက်လူပေါင်းထောင်ချီရှိတဲ့ဒေသခံရွာသားတွေကနေဇူလိုင်လ28ရက်နေ့ကတောင်တုံးလုံးတပ်စခန်းရှိမှာဒုတိယအကြိမ်ထပ်မံဆန္ဒထုတ်ဖော်ခဲ့ပါတယ်။တပ်မတော်တပ်စခန်းတွေရှိနေလို့လူနေမှုဘဝလုံခြုံမှုမရှိတဲ့အပြင်ဒေသခံလူထုတွေမတရားအသက်ခံရမှုမကြာခဏရှိလာတာကြောင့် NCA မှာပါတဲ့အချက်များအတိုင်းတပ်ပြန်ရုပ်သိမ်းပေးဖို့တောင်းဆိုတာဖြစ်ကြောင်းဆန္ဒထုတ်ဖော်ရမှာဦးဆောင်ပါဝင်သူတဦးဖြစ်တဲ့စောအေကောကပြောပါတယ်အဆိုပါဆန္ဒထုတ်ဖော်ရမှာကျေးရွာအုပ်စုဆယ်စုကတရက်ခံလူဦးရေ4000ကျော်ပါဝင်ပါတယ်ဒါအပြင်၎င်းနယ်မြေမှာရှိတဲ့ဝေမောင်၊လှကွန်းပြို၊ဂိုင်းကုန်၊မဲဝိုင်စခန်းတွေကိုချက်ချင်းရုပ်သိမ်းပေးဖို့ဆန္ဒထုတ်ဖော်ရမှာတောင်းဆိုပါတယ်ပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့မှာလဲဝမှု၊ခုတ္တထ၊ကဲ့ကိုမဲဝေစတဲ့စခန်း၄ခုအရှိမသမရောတပ်စခန်းရုပ်သိမ်းပေးရေးအတွက်လူပေါင်း3000ကျော်ကတွားရောက်ဆန္ဒထုတ်ဖော်ခဲ့ပါတယ်
။ကျေးဆိုင်ပြည်နယ်ရထိတ်တော်မြို့တွင်မသိင်းကြီးခံရတယ်လို့တရားစွဲဆိုခဲ့သူဥက္ကာကြီးပါသူဒေါဥသေးဝင်းအတွက်အမှုမှန်ပေါ်ပေါက်ဖို့ရခိုင်ရပ်ပတ်ဘွဲ့တရားကျော်ကနေဇူလိုင်လ29ရက်နေ့မှာကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။အဲ့ဒီကြေညာချက်ကို Arakan River Network ကမန်တိုင်းသားလူမှုကွန်ရက်ရခိုင်ပြည်နယ်လူခုရေးကာကွယ်မြင့်တင်ရေးဖွဲ့88ရခိုင်မျိုးဆက်များလူမှုအဖွဲ့ရေးဖွဲ့နဲ့ပြည်ပဖို့ပြည်ပဖွဲ့ပါဝင်စုစုပေါင်းရပ်ပတ်ဖွဲ့စီ138ဖွဲ့ကတောင်းဆိုလိုက်တာပါ။ဇွန်လ29ရက်နေ့ညချိန်မှာဥက္ကံရွာသူအသက်30ကျော်ရွယ်ဒေါဥသေးဝင်းကိုအစိုးရစိတ်ကြောင်းတစ်ခုကတမရော်သား3ဦးကနေမတိန်ပြုကျင့်ခဲ့လို့ခရကန်ရှင်မျိုးရမီးကဇူလိုင်လ10ရက်နေ့မှာစစ်တွေမျိုးအမှတ်သိရဲစခန်းမှာအမှုဖွဲ့တန်ကြားထားတာဖြစ်ပါတယ်။အခုလိုတောင်းဆိုရတာကတော့တရားမျှတမှုအမှုမှပေါ်ပေါက်စေရင်းနဲ့နောက်ခါဒီလိုမျိုးမဖြစ်ပွားရအောင်အတွက်ရည်ရွယ်ထောက်ပြန်ရတာဖြစ်တယ်လို့ရခိုင်ပြည်နယ်လူခုရေးကာကွယ်မြှင့်တင်ရေးဘက်ကတရိုက်တာဦးမြတ်ထွန်းကပြောပါတယ်မြန်မာနိုင်ငံမျိုးရလူခုရေးကော်မရှင်နဲ့ဗဲမလိုက်တဲ့စုံစမ်းစစ်ဆေးရေးဘက်ကအများဆုံးစစ်ဆေးဖော်ထုတ်ပြီး စက်ကြီးလိမ်ပိုင်းဆိုင်ရာအကြံပေးမှုတွေမပေါ်ပေါက်အောင်တာဝန်ရှိသူတွေအနေနဲ့ကာကွယ်တားဆီးပေးဖို့လည်းကြီးညာချက်မှတောင်းဆိုထားပါတယ်
။နာမည်နိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲမှာပြည်ထောင်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP နဲ့ရွေးကောက်ပွဲမဟာမိတ်အဖြစ်ရက်စဲတော့မယ်လို့ပအိုးအမျိုးသားအဖွဲ့ချုပ် PNO ကပြောဆိုလိုက်ပါတယ်။ USDP နဲ့ရွေးကောက်ပွဲမဟာမိတ်အဖြစ်ကနေလက်တွဲဖြုတ်လိုက်တာဟာပအိုးပြည်သူလူထုကမလိုလားလို့လူထုဆန္ဒအတိုင်းဖြစ်တယ်လို့ပါတီအတွင်းရေးမှူးချုပ်ခွန်သိန်းဖေကပြောပါတယ်။ပြီးခဲ့တဲ့2010ကနေ2015ရွေးကောက်ပွဲတုန်းက PNO အနေနဲ့2008ဖွဲ့စည်းပုံအရရရှိထားတဲ့ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာရှိတဲ့မြို့နယ်၃မြို့နယ်စလုံးမှာအနိုင်ရထားပြီးတော့ပအိုးလူမျိုးတွေအနေများတဲ့မောက်မိုင်လွယ်လမ်းရဆောင်မျိုးတွေမှာတော့မဟာမိတ်ပါတီဖြစ်တဲ့ USDP ကနေအနိုင်ရထားတာဖြစ်ပါတယ
်။2020ရွေးကောက်ပွဲမှာမွန်ညီညွတ်ရေးပါတီအနေနဲ့မွန်ပြည်နယ်35တနေရ၊ကရင်ပြည်နယ်12နေရ၊တနင်္သာရီတိုင်းဒေသကြီး8နေရနဲ့ရန်ကုန်တိုင်းဒေသကြီး9နေရစုစုပေါင်းကိုယ်စားလှယ်လောင်း62ဦးဝင်ရောက်ရှင်ပြိုင်သွားမယ်လို့ဇူလိုင်လ26ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထက်မှအမျိုးသမီးကိုယ်စားလှယ်လောင်း16ဦးပါဝင်တဲ့အတွက်အမျိုးသမီးပါဝင်မှု25ရာခိုင်နှုန်းကျော်ဖြစ်ပြီးအဲ့ဒီကိုယ်စားလှယ်လောင်းတွေမှာအသက်40အောက်22ဦးနဲ့အသက်40ဆက်အယောက်40ကျော်ရှိနေပါတယ်။မွန်ညညရေးပါတီဖြစ်မွန်နှပါတီပူးပေါင်းနိုင်ခြင်းမရှိသေးတဲ့ပြီးခဲ့တဲ့2015ထွေထွေရွေးကောက်ပွဲမှာတော့မွန်မျိုးရပါတီ MMP နဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANTV တို့ဟာနှစ်ပါတီပေါင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်2ဦးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်3ဦးပဲအနိုင်ရရှိခဲ့ပါတယ်။လက်ရှိမှာမွန်နှစ်ပါတီပူးပေါင်းနိုင်ခဲ့ပြီးလူထုလက်ခံနိုင်တဲ့လူသစ်တွေကလည်းရွေးကောက်ပွဲတွေမှာပါဝင်လာတာတွေ့တဲ့အတွက်2020ရွေးကောက်ပွဲမှာမွန်ညီညွတ်ရေးပါတီနိုင်ခြင်းအများကြီးရှိနိုင်တယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်။
လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီဟာကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့မန္တလေးတိုင်းဒေသကြီးတို့မှာရွေးကောက်ပွဲဝင်မှာဖြစ်ပြီးဇူလိုင်လ25ရက်နေ့ကပါတီကိုယ်စားလှယ်လောင်းအမည်စည်းရင်းကိုပထမဆုံးအကြိမ်ထုတ်ပြန်လိုက်ပါတယ်။ပထမဆုံးအကြိမ်ထုတ်ပြန်တဲ့စည်းရုံးအရကချင်ပြည်နယ်အတွင်း18နေရာ၊ရှမ်းပြည်နယ်မှာ9နေရာ၊မန္တလေးတိုင်းမှာ4နေရာဝင်ကြိမ်သွားမယ်လို့ပါတီဥက္ကဋ္ဌဦးရွှေမင်းကပြောပါတယ်။လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးဒူးလေးပါတီဟာ2015ခုနှစ်အထွေထွေရွေးကောက်ပွဲတုန်းကလွတ်တော်ကိုယ်စားလှယ်9နေရာအနိုင်ရရှိခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေတို့အကြားစစ်ရေးပဋိပက္ခကြောင့်ချင်းတီနယ်တောင်ပိုင်းပလဝမြို့နယ်စမီးမြို့တွေမှာစစ်ဘေးတိမ်းရှောင်နေကြရတဲ့ကလေးငယ်တွေပညာသင်ကြားနိုင်ဖို့အခက်အခဲတွေရှိနေပါတယ်။အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကိုရင်ကတင်ဆက်ထားပါတယ်။
မြန်မာသမ္မတနဲ့ရခိုင်တပ်တော်အေအေတို့ကြားစစ်ရေးပဋိပက္ခကြောင့်ပလဝမြို့နယ်စမီးမြို့ပေါ်မှာစစ်ဘေးရှောင်ပြည်သူ 3,300 ကျော်နဲ့ကဒုငယ်သားငယ်တွေဆယ်တန်းသိတက်ရောက်ကြမဲ့စစ်ဘေးရှောင်ကလေးငယ်တွေအယောက်700ကျော်ရှိနေပြီးသူတို့အတွက်ကျောင်းသင်ထောက်ကူပစ္စည်းကျောင်းဝတ်စုံတွေလိုအပ်နေတယ်လို့ပြည်ပဟုတ်အဖွဲ့ကဒါရိုက်တာဦးစော်လီအောင်ကပြောပါတယ်
။ကျောင်းသူကျောင်းသားများအရေးကြီးဆုံးတဲ့အရာကတော့ဘာလဲဆိုတော့ကျွန်တော်တို့စပိုးထိုင်ခုံကလုံးဝမလုံလောက်ဘူးခုချိန်မှာပြင်ဆွေးပြီးမှကျွန်တော်တို့ဒီစပိုးထိုင်ခုံရိုက်ဖို့လေလုံးဝအဆင်မပြေဘူးပါဆိုမုံရတီဖြစ်တဲ့အခါမှာကျွန်တော်ချင်းတောင်မှာတည်တဲ့အချိန်မှာမုံကတော့ရှော့ရော်တော့ဘာမှလုပ်လို့မရဘူးစာရေးခုံနဲ့စပိုးနဲ့ပြီးတော့ကျွန်တော်တို့ကျောင်းစင်းကျောင်းဖြူတွေလူအေးတွေ
အခုလက်ရှိမှာတော့ချင်းမြင့်တဲ့ဆွေရဖွဲ့ကယာယီကျောင်းဆောင်လက်ဆောင်ဆောက်လုပ်ပေးခဲ့ပေမဲ့ COVID-19 ကာလဖြစ်နေတယ်လို့တထောင်နီးပါးရှိနေတဲ့စစ်ဘေးရှောင်ကျောင်းလူကျောင်းသားတွေအတွက်လုံလောက်မှုမရှိနိုင်တာကြောင့်နောက်ဆက်ကျောင်းဆောင်တွေထားဆောက်ပေးဖို့လိုအပ်နေတယ်လို့ဦးစော်လီအောင်ကပြောပါတယ်။အလားတူပလဝမြို့ပေါ်မှာလည်းစစ်ဘေးရှောင်ပြည်သူ 9,000 နီးပါးရှိတဲ့အနေကအခုပညာသင်နှစ်မှာမူလတန်းကနေ10တန်းသေးတက်ရောက်မဲ့ကျောင်းသားကျောင်းလူ 1,100 ကျော်ရှိနေပြီးကျောင်းဝတ်စုံတင်ထောက်ကူပစ္စည်းတွေလိုအပ်နေတယ်လို့လည်းပလဝမြို့နယ်တိုက်ပွဲရှောင်နဲ့တဘာဝကူညီရေးပွဲဥက္ကဋ္ဌဦးစန်ဒီကပြောပါတယ
်။အခုကချင်းပြည်နယ်အစိုးရနဲ့ညီနိုင်ပြီးတော့ဆောင်ရွက်တာကသူတို့အတွက်တည်တန်းကျောင်းဆောင်ယာယီကျောင်းဆောင်ပေါ့နော
်ဒ
ီကိုအစီအစဉ်ရှိတယ်အခုတစ်တည်ခွဲစိတ်နေပြီအခြားကတိမကူကြောင်းဆောင်နဲ့ဆောင်ရထားတယ်ရှိတယ်ကျောင်းသူကျောင်းသားတွေအတွက်ကတော့အဓိကတော့ကျွန်တော်အဝတ်အစားတွေလဲလို့မှာပေါ့စာရေးကျွေးရတယ်လို့မယ
်မြန်မာတဏ္ဍာရန်လုံးမှာအခြေခံပညာဆက်ဆံကျောင်းတွေကိုပြီးခဲ့တဲ့ဇူလိုင်23ရက်နေ့ကစလို့ပြည်တော်စုကျမ်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့စီကံတမချက်နဲ့ကန့်ညီတဲ့ကျောင်းတွေကိုပြန်လည်ဖွင့်လှစ်ခဲ့ကြပေမဲ့စိတ်မွေးဖြစ်ပေါ်ရသေးတာပလဝမြို့နယ်မှာတော့အခြေခံပညာဆက်ဆံကျောင်းစကြောင်းတာဖွင့်လှစ်နိုင်တယ်လို့ပလဝမြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကပြောပါတယ်ချင်းမြင့်နယ်မှာအခြေခံပညာထက်သန်းကျောင်းပေါင်း136ကျောင်းရှိတဲ့ထဲကနေဇူလိုင်လ28ရက်နေ့စီရင်ရအထက်သန်းကျောင်းပေါင်း137ကျောင်းဖွင့်လှစ်နိုင်ခဲ့ပြီလို့ချင်းမြင့်နယ်ပညာရေးဌာနကနေသိရပါတယ်
ဆက်ပြီးတော့လာမယ့်ရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမှာတော့တော်ပြီးကောင်းတဲ့ကိုယ်စားလှယ်တွေရွေးချယ်နိုင်လိမ့်မယ်လို့မျှော်လင့်နေကြသလိုဒေသခံတိုင်းနာပါတီတွေနိုင်ကြည့်ရှိမယ်လို့လည်းသုံးသပ်နေကြပါတယ်မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ
်ပြည်သူလူထုတွေဟာဒီမိုကရေစီရေချိန်မြင့်မားလာတဲ့အတွက်လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကိုယ့်ပြည်နယ်ဖို့ပြရေးအတွက်ကောင်းတဲ့လူတော်တဲ့လူတွေကိုပဲရွေးချယ်လိမ့်မယ်လို့မွန်ပြည်နယ်လူထုဆောင်ရွက်ဩက္ကဋ္ဌဦးမမောင်စောထွန်းကအခုလိုပြောပါတယ်
ဒီလူလူကဒီမိုကရေစီအခြေအနေနည်းနည်းပုံမြင့်လာတဲ့အခါကျတော့ကျွန်တော်တို့ဖွံ့ဖြိုးရေးတွေပါလို့ကနည်းနည်းစဉ်းစားလာပြီ2020ရွေးကောက်ပွဲရဲ့အခင်းကျင်းမှာတော့ကျွန်တော်တို့ကပြည်နယ်အတွက်ဆိုရင်လူကိုပို့ပြီးတော့အရေးချလာမယ်သဘောတွေမြင့်လာလူကောင်းကိုပို့ရွေးချယ်ခြင်းလားအပေါ်မှာဟိုပေါ့ဒီမိုကရေစီရရှိရေးအတွက် NLD ကိုထောက်ခံတာတစ်ပိုင်းပေါ့ဒါမှမဟုတ်တော့ကိုယ်နဲ့ဖွံ့ဖြိုးရေးအတွက်ကျတော့ဟိုကောင်းတဲ့လူတော်တဲ့လူတွေကိုပို့ရွေးချင်လာတဲ့ဆိုရယ်ပုံမှန်လေးတွေတော့တွေ့ရတာပေါ့
ကိုပြင်းနေကိုဦးစားပေးပြီးတော်တဲ့တတ်တဲ့လူတွေကိုရွေးချယ်နိုင်ဖို့မဲလာပေးကြဖို့ ਨੇ တို့ပေမဲ့လူတွေကိုနှုတ်ပေါက်တော့မလောက်ကြပါနဲ့ဆိုပြီးမွန်ပြည်နယ်လူထုဆောင်ရွက်အဖွဲ့ကဖောက်ရှားမှုတွေလုပ်နေတယ်လို့လည်းသူကဆိုပါတယ်။ဒါအပြင်မွန်ပြည်နယ် NLD ကိုယ်စားလှယ်လောင်းရွေးချယ်မှုအချုပ်အရှင်ပဋိပက္ခတွေရှိနေတဲ့အနေအထားမှာအရင်မွန်ပါတီခွဲတွေကိုသစုတစည်းတဲ့ပြန်လည်ပေါင်းစည်းထားတဲ့မွန်ညီညွတ်ရေးပါတီ MUP ကပညာသားလူငယ်မျိုးဆက်တစ်တွေနဲ့ရှင်ပြန်ရမှာဖြစ်တဲ့အတွက် NLD နေနဲ့အတော်လေးကြိုးစားရမယ်လို့ရေးမြို့နယ်လူမှုကြိုးဆောင်ဖွဲ့ YSS မှဦးအောင်နိုင်ဝင်းကအခုလိုတုံ့တက်ပါတယ်
ဒီနယ်အစ်စ်မှာဆိုလို့ရှင် NLD ပါတီကလူဟောင်းအလုံးကြီးပါဖြစ်နေတာကိုတွေ့ရတယ်ပြည်တော်စုအစ်စ်မှာတော့လူဟောင်းရောလူသစ်အချို့ရောပါသွားတာကိုတွေ့ရပါတယ်ဟိုညီညွတ်ပါတီနေနဲ့ကြတော့ဒီနယ်အစ်စ်ရောပြည်တော်စုအစ်စ်ရောမှာရွေးချယ်ထားတဲ့ကိုယ်စားလှယ်တွေဟာအများလူထုကလက်ခံတဲ့လူတွေပါလာတာကိုတွေ့ရတာပေါ့တော့ကျွန်တော်ထင်ပေါ့လေ NLD ပါတီနေနဲ့ဒီ2020ရွေးကောက်ပွဲမှာတော့ရွေးကောက်ပွဲနေရာ10ခုတောင်ပြည့်ပါမလားလို့ကျွန်တော်ကစိုးရိမ်မိတယ်။ကိုမြင့်မြင့်ပါတီနေနဲ့ကတော့ကျွန်တော်တို့အမြင်မှာတော့50ရာခိုင်နှုန်းလောက်တော့အနည်းဆုံးပါသွားမယ်လို့ကျွန်တော်ကယူရင်မိပါတယ
်။မော်လမြိုင်မြို့အခြေဆိုင်တာလွင်တိုင်းအဒီတာကိုမင်းမင်းနယ်ကတော့မွန်ပြည်နယ်မှာဒီပါတီကြီးတွေချိတ်အနေရှင်ပြန်ကြတဲ့အထက်မှာမွန်ညီညွတ်ရေးပါတီကအနိုင်ရလိမ့်မယ်လို့အခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။ခိုင်သာဒေတာမှာတော့တိုင်းသာပါတီကအနိုင်ရမယ်လို့ကျွန်တော်တုံ့တက်ပါတယ
်။မွန်ပြည်နယ်မဲဆန္ဒနယ်မြေ45နေရာမှာ NLD နဲ့ပြည်ခိုင်ကျိုးပါတီကတော့နေရာအလုံးရှင်ပြိုင်သွားမှာဖြစ်တယ်လို့မွန်ညီညွတ်ရေးပါတီကတော့တထောင်ပြီးနှင်းကလွယ်ပြီးမဲဆန္ဒနယ်မြေ35နေရာရှင်ပြိုင်သွားမှာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
သမရောတပ်စခန်းများပြန်လည်ရုပ်သိမ်းပေးရေးအတွက်ကရင်ပြည်နယ်ဖားပွန်မြို့နယ်မှာလူပေါင်းထောင်ချီရှိတဲ့ဒေသခံရွာသားတွေကနေဒုတိယအကြိမ်ထပ်မံဆန္ဒထုတ်ဖော်ခဲ့ပါတယ်။ရသေတောင်မြို့နယ်မှာမဒိန်ချင်းခံရတဲ့ဆိုပြီးတရားစွဲဆိုခဲ့သူဥက္ကကြီးရွာသူအတွက်အမှုမှန်ပေါ်ပေါက်ဖို့ရခိုင်အရက်ဖက်အဖွဲ့တရားကြော်ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်
တော်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအန်လာ။
တောက်တဲ့နေမယ့်ခင်သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းအချင်းချင်းကိုဆက်လက်တင်ပြပေးပါမယ်။ကမ္ဘာ့ဆိုကော COVID-19 ကူးစက်သူရေအတွက်18တန်းကျော်နဲ့ထိဆုံးသူ6,800ကျော်ရှိနေပြီး American ပြည်တော်စုမှာကကူးစက်မှုနဲ့အသေးပြောက်နှုန်းအများဆုံးဖြစ်နေပါတယ်။အခုချိန်ထိ American နိုင်ငံမှာကူးစက်သူစုစုပေါင်း 4.4 တန်းကျော်နဲ့ဗုဒ္ဓဟူးနေ့ကအထိထိဆုံးသူ3,000ကျော်ရှိကြောင်း Johns Hopkins တက္ကသိုလ်ကကောက်ယူထားတဲ့အချက်အလက်တွေအားသိရပါတယ်။ဒီနေ့တဲကျင်းပမှုရှိတဲ့ American သမ္မတရွေးကောက်ပွဲကိုကိုရိုနာဗိုင်းရပ်စ်ကြောင့်အချိန်ရွှေ့ဆိုင်မှုသမ္မတ Donald Trump ကပထမဆုံးချိန်ပြောလာနေပါတယ်။စာသားမနေ့နေ့မနက်ပိုင်းကသူ့ရဲ့ Twitter မှာစာရိုက်ကနေမဲပေးမစနေကြောင်း2020ပြည့်နှစ်သမ္မတရွေးကောက်ပွဲဟာ American သမိုင်းမှာမဲလိမ်မှုတွေနဲ့မာရင်းရည်တွက်မှုတွေအများဆုံးရှိတဲ့ရွေးကောက်ပွဲလို့အထောက်အထားမပါဘဲရေးသားထားပါတယ်။မြန်မာနိုင်ငံမှာတော့ဆစ်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာလုံမဲ့ရွေးကောက်ပွဲအတွက်တပ်မတော်ကလုံခြုံမှုမရှိဘူးလို့ကြေညာလာရင်ဒေသတချို့မှာရွေးကောက်ပွဲရွှေ့ဆိုင်းကောင်းရွှေ့ဆိုင်းရလိမ့်မယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောပါတယ်။တောက်ချာနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကိုနားဆင်နေတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်တပြားရှင်လန်းချမ်းမြေပါစေ။ကျွန်တော်ရဲမထောင်ပါ
This program has come to you from the Voice of America, Washington.